Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်ဒီစီမြို့တော်အမေရိကန်တန်ကနေ2016ခုနှစ်ဖေဖော်ဝါရီလ6ရက်စနေနေ့မနက်ဖြန်အစီအစဉ်တွေစတင်နေပါပြီလိုင်းဒိုမီတာ24 32နဲ့40တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်ရှင်ကျမခွန်ညိုပါအခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုမန္တန်တာချန်နယ်အတူကြီးညာပေးပါပါစီးရီးယားမှာရုရှားကလေကြောင်းတိုက်ခိုက်မှုတွေပြင်းပြင်းထန်ထန်လုပ်နေတာကြောင့်တူရကီဘက်ကိုတောင်းနေချေတဲ့ဒုက္ခသည်တွေထွက်ပြေးနေရပါတယ်ဇီကာယောဂါဗိုင်းရပwithဟာစီးနဲ့တွေနမူနာတွေထဲမှာရှင်သန်နေတာတွေ့ရတယ်လို့ဘရာဇီးကျန်းမာရေးဌာနကပြောပါတယ်သတင်းတောက်တွေကိုအကာအကွယ်ပေးဖို့အတွက်နိုင်ငံတကာအစိုးရတွေကိုထိတ်တန့်သတင်းဌာနကြီးတွေကတိုက်တွန်းလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကိုကြားရမှာပါမခွန်ညိုရင
်ကောင်းပါပြီရှင်ဒီကနေ့မြန်မာပြည်ဆိုင်ရာမြန်မာပြည်ဆိုင်ရာသတင်းလွှာတွေထဲမှာတော့ပြည်ထောင်စုလွှတ်တော်အစည်းအဝေးကျင်းပတဲ့အခါမှာသမရဒုတိယသမရတွေရွေးချယ်ပေးအတွက်သတ်မှတ်ဖို့ရက်ကိုကြေညာပါလိမ့်မယ
်15ရက်ကခေါ်ပြီးတော့သမရဒုတိယလို့ပါဘူးညာလို့ဟိုလောက်ကြရတာပေါ့လေဒါပေမဲ့အဲ့ဒီမှာပါထားတဲ့ဥစ္စာကဒီသမရယူဖို
့အဲ့ဒါဒီပါတီရဲ့လွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးထွန်းထွန်းဟိန်မှာနိုင်ငံတကာသတင်းတွေပြီးနားဆင်ရပါမယ်ရှင်။ NLD ပါတီကတိုင်းရင်းသားလွှတ်တော်အမတ်တွေကိုယာရုတာဝန်ကြီးတွေပေးရင်တောင်းမှ2008ဖွဲ့စည်းပုံမပြင်းရင်ဖိနှိပ်မှုတွေဖြစ်ရှင်းမပေးနိုင်သေးဘူးလို့ပြည်ပရောက်တိုင်းရင်းသားခေါင်းဆောင်တချို့ကရှုမြင်ပါတယ်။လူမှုကွန်ရက်စာမျက်နှာကနေဒေါန်ဆန်းစုကြည်ရဲ့အသက်အန္တရာယ်ချိန်ချောက်မှုကိုအရေးယူရေး NLD ကအလင်းမြန်ဆောင်ရွက်မလားစတဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေနဲ့အတူအာဖဂန်နဲ့တာလီဘန်ညီကြရေးလေးဝင်ဆိုင်ဆွေးနွေးကြမယ်လားလားကောင်းမယ်လို့မျှော်လင့်ထားတဲ့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုလည်းနှာစင်ကြရမှာပါဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မန္နန္ဒာချန်တို့ကကြေညာပေးပါမယ်ရှင
်စီးရီးယားနိုင်ငံမြောက်ပိုင်းမှာသမ္မတဘရှာအယ်အဆတ်ကိုဖျောက်ချဖို့အတွက်ကြိုးစားနေတဲ့သဘုံတွေကိုရုရှားကလေကြောင်းတိုက်ခိုက်မှုတွေပြင်းပြင်းထန်ထန်လှုပ်ဆောင်နေတာကြောင့်အလက်ပိုမြို့ကတောင်းနေချေတဲ့စီးရီးယားပြည်သူတွေနေအိမ်တွေကိုဆန့်ခွာပြီးတူရကီနိုင်ငံစီဥတီထွက်ပြေးနေကြပါတယ်။တူရကီအစိုးရကအနေဆက်တွေကိုပိတ်ထားပြီးဝင်ခွင့်ပြုမပြုသေသေးချာချာမသိရသေးပေမဲ့စီးရီးယားနဲ့တူရကီနေဆက်ကိုဒုက္ခသည်9000လောက်ရောက်လာတယ်လို့တူရကီလူသားချင်းစာနာမှုဆိုင်ရာကယ်ဆယ်ကူညီအဖွဲ့ကပြောပါတယ်။သူတို့အဖွဲ့ကတော့နေဆန်နာကစီးရီးယားမြေပေါ်မှာတဲတွေထိုးပြီးယာယီနားခိုဖို့အတွက်လှုပ်ပေးထားတယ်လို့လည်းပြောပါတယ်။လွန်ခဲ့တဲ့9နှစ်နီးပါးစီးရီးယားပြည်တွင်းဆက်စတင်ချိန်ကလေးကစပြီးတူရကီနိုင်ငံကစီးရီးယားဒုက္ခသည်2,000+ကျော်ကိုလက်ခံခဲ့ပြီးဖြစ်တယ်လို့အခုလုံးလုံးဆယ်မှာလည်းသူ့နေဆက်ဘက်ကိုထောင်နဲ့ချီးပြီးလာနေကြတယ်လို့တူရကီကပြောပါတယ်။အခုနောက်ဆုံးထွက်ပြေးလာကြတဲ့ဒုက္ခသည်တွေကတော့စီးရီးယားမြောက်ပိုင်းမှာအစိုးရတပ်တွေဟာရုရှားရဲ့လေကြောင်းတိုက်ခိုက်မှုအကူအညီတွေနဲ့အလက်ပိုမျိုးကိုဝိုင်းပိတ်တိုက်ခိုက်နေမှုကြောင့်ထွက်ပြေးလာကြတာဖြစ်ပါတယ်။စီးရီးယားမြောက်ပိုင်းလေကြောင်းထိုးစစ်တွေအပါအဝင်ဒီသတင်းပတ်ထဲမှာပဲပြည်မှတ် 895 ခုကိုဂျက်တိုက်လေယာဉ်တွေကပြစ်ခတ်ထိမှန်ခဲ့ပါတယ်လို့ရုရှားကာကွယ်ဝင်ကြီးဌာနကပြောပါတယ်။
ပဲရစ်မြို့တော်မှာနိုဝင်ဘာလတုန်းကကြမ်းဖက်တိုက်ခိုက်မှုတွေကြုံခဲ့ရပြီး3လနီးပါးရှိလာချိန်မှာပဲအခြေတင်ဆွေးနွေးမှုတွေဆန္ဒပြပွဲတွေသတင်းပတ်နဲ့ချီကြုံခဲ့ရပြီးတဲ့နောက်ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးလိုအပြင်းထန်ငင်းခုန်ဖြစ်စရာကိစ္စတွေအပါအဝင်လုံခြုံရေးဥပဒေတွေကိုတင်းကျပ်ရေးဥပဒေပြုအမတ်တွေတောက်ကြနေမှာစတင်ဆွေးနွေးကြပါတယ်။ပြုပြင်ပြောင်းလဲရေးအစိုးပြုချက်တချို့မှာတော့လာမယ့်ဗုဒ္ဓဟူးနေ့အောက်လွှတ်တော်တွင်မှမဲခွဲလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။အောက်လွှတ်တော်မှာအတည်ပြုနိုင်ပြီဆိုရင်အထက်လွှတ်တော်ကိုတင်သွင်းရမှာဖြစ်ပေမဲ့ထွက်ပေါ်လာမယ့်ဥပဒေနဲ့ပတ်သက်လို့တော့ရှင်းရှင်းလင်းလင်းမရှိပါဘူး။လိုအပ်ရင်နိုင်ငံတော်မှာအရေးပေါ်အခြေအနေကြေညာနိုင်မှုနဲ့အကြမ်းဖက်သမားတွေအဖြစ်ပြစ်မှုထင်ရှားသူတိုင်းပြည်ရဲ့အကျိုးစီးပွားကိုချိန်ချောက်သူတွေကိုပြင်သစ်နိုင်ငံသားအဖြစ်ကနေပယ်ဖျက်ဖို့အခြေခံဥပဒေမှာထည့်သွင်းရေးကိစ္စတွေကတော့အခြေတင်ဖြစ်ဆုံးကိစ္စနှစ်ခုဖြစ်နေရပြီးအကြီးအကျယ်ကန့်ကွက်ဆန္ဒပြမှုတွေသမရဖရန်ဆွာအော်လန်ရဲ့ဆိုရှယ်လစ်ပါတီတွေမှာအကြီးအကျယ်သဘောထားကွဲလွဲမှုတွေလည်းပေါ်ပေါက်ခဲ့ရပါတယ်။ဝန်ကြီးချုပ်မန်နျူအယ်ဘော့စ်ကတော့ပြီးခဲ့တဲ့နှစ်ထဲစုစုပေါင်းလူ150လောက်သေဆုံးခဲ့ရတဲ့ပြင်သစ်နိုင်ငံကအကြမ်းဖက်တိုက်ခိုက်မှုကြီးနှစ်ခုကိုထောက်ပြပြီးတော့ဥပဒေတွေကိုပြင်ဆင်ဖို့တောက်ကြနေမနေ့ပိုင်းမှာအောက်လွှတ်တော်မှာမင်းကွန်းပြောကြားပြီးဖိအားပေးပြောဆိုသွားပါတယ်
မြန်မာကိုရီးယားကစီစဉ်ထားတဲ့ပဲထင်းတက်ဒုံးကျည်ပြစ်ခတ်ဆန်းတမယ်အစီအစဉ်ဟာရန်ဆတဲ့သဘောနဲ့ဒေတာရင်းတည်ငြိမ်မှုပြပြအောင်လုပ်တဲ့နောက်ထပ်လောက်ရဖြစ်ကြောင်းတောက်ကြန်နဲ့တယ်လီဖုန်းစကားပြောရမှာအမေရိကန်သမ္မတဘရက်အိုဘားမားနဲ့တရုတ်သမ္မတရှီကျင်ပင်တို့သဘောတူခဲ့ကြတယ်လို့သမ္မတအင်ဗျူကပြောပါတယ်။အခုလိုဆန်းတမှုကကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်ထားတာကိုထပ်ပြီးချိုးဖောက်တာလို့ခေါင်းဆောင်တို့ကပြောကြောင်းသမ္မတအင်ဗျူကြေညာချက်မှာဖော်ပြထားပါတယ်။မြန်မာကိုရီးယားဆွေကဇန်နဝါရီလတုန်းကဟိုက်ဒရိုဂျင်ပုံးဆန်းသက်ပြစ်လုံမှုဟာအောင်မြင်မှုရှိတယ်လို့ပြောကြားခဲ့ပြီးတဲ့နောက်မှာ rocket ဒုံးကျည်တစ်ခုထွက်တင်ဖို့စီစဉ်နေတယ်လို့မကြသေးခင်ကပဲမြောက်ကိုရီးယားဘက်ကကြေညာခဲ့တာဖြစ်ပါတယ် American Tamara, Barack Obama, and Teo Tamara, Shijin Penoga, New Korea go nuclear lane, Pansine, Nangantanang and Pima, Lemakan and Yadalo, Korea Johnson, Tita go, long on nuclear game assumption at Losambo, telephone at Pioja Chasin, Tanitan, Chagajare, Lutamara in Buga, Piobare, Tula Tamaga, Longjoin Council, Sumcha Chakan, it is sent Losana, Pawan, New Korea, Yan Samuri, Don't Be Ama, Nangantagan, Pubombi, Kanga Mama, Summit Dwajabu, Jiba Jone, Gonsam Luga, Lita Pioja Kejari, Lulatamara, in view Topian Jemma, Popia Tabare.
WikiLeaks internet website, Titan to Julian Asaha, Ubre me, Pansy Tainting Cantan, Niad Lupin Nides, so the Gula Tamagaya, Sumpiaha, a Pimishi Jon, Tin Sharp Yala da Pitello, Mr. Asanga, Lanamua, Equi Draw, Nayung. ကနေတောက်ကြနေမှာပြောလိုက်ပါတယ်မစ္စတာအဆန်ဟာသူ့ကိုအရေးယူဖို့လွှဲပြောင်းပေးတာမခံရအောင်လို့အဲ့ဒီအီကွေဒေါ်တန်ယုံကနေမစ္စတာအဆန်ထွက်ခွာခြင်းပေမဲ့ဗီတန်ရဲရဲ့ဖမ်းဆီးမှုနဲ့ရင်ဆိုင်ရမှာဖြစ်ပါတယ်ဆူရီနိုင်ငံကသူ့ကိုအာရမပြုချက်မှုနဲ့အလို့ရှိနေတာဖြစ်ပေမဲ့သူကတော့ဒီဆွတ်ဆွတ်ချက်ကိုညှင်းဆန်ထားတာပါဗြိတိသျှတာဝန်ရှိသူတွေကတော့ကုလသမဂ္ဂရဲ့ဆုံ
ယူအမေရိကန်တရရမက်ဖတ်မြန်မာဘာသာစစ်စင်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုံလွှင့်ပေးနေပါတယ်ရှင်
အေအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။စီးနဲ့တရွေးနမူနာတွေထဲမှာဇီကာဗိုင်းရပ်စ်ပိုးရှင်သန်လှုပ်ရှားနေတာတွေ့ရတယ်လို့ဘရာဇီးကျန်းမာရေးအရာရှိတွေကပြောပါတယ်။တမန်နန်းရှုံနာကလည်းတဆင်လဲဇီကာဗိုင်းရပ်စ်ပိုးကူးစက်နိုင်တဲ့အန္တရာယ်ရှိတယ်လို့အပူပိုင်းဒေတာယောဂါများသုတေသနသိပ္ပံ Oswaldo Cruz Foundation, Fio Cruz ဥက္ကဋ္ဌ, Paulo Gardella ကဖီယိုခရုစ်ကတောက်ကြနေမှာသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ဒါပေမဲ့လည်းမနမ်းမရှုံအောင်ဆိုတဲ့မူဝါဒတော့မထားသင့်ပါဘူးလို့လည်းတိုက်တွန်းပါတယ်။ခန္ဓာကိုယ်ရင်းအရေးတွေကနေဇီကာယောဂါပိုးကူးစက်နိုင်မှုရှိမရှိသိရအောင်လည်းစူးစမ်းနေတယ်လို့ဖီယိုခရုစ်ကသိပ္ပံပညာရှင်တွေကပြောပါတယ်။ဘရာဇီးနိုင်ငံမှာတောက်ကြနေကစပြီးကာနီဗယ်ပွဲတော်စတင်ပြီဖြစ်ပါတယ်။ဒီပွဲတော်အချိန်တွင်လမ်းတွေပေါ်မှာပျော်ပွဲရှင်ပွဲတွေနဲ့ပြည့်နေတဲ့ပြီးပွဲတော်လာပရိသတ်တွေဟာတယောက်နဲ့တယောက်မတိလဲနန်းရှုံနှုတ်ဆက်လေးရှိပါတယ်။တချိန်တည်းမှာပဲဇီကာယောဂါဖြစ်ပွားမှုရှိနေတဲ့နိုင်ငံတွေကလည်းမကြသေးခင်ကမှပြန်ရောက်လာသူတွေစီကသွေးလူမခံမှုတာဝန်ရှိသူတွေကို WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကညွှန်ကြားထားပါတယ်။ချင်းကလည်းတဆင့်ကူးစက်တဲ့ဒီဗိုင်းရပ်စ်ပိုးပြန့်နှံ့ဖြစ်ပွားမှုကိုနေတဲ့အမေရိကအထူးသဖြင့်ဘရာဇီးနိုင်ငံမှာကြေကြေပြန့်ပြန့်တွေ့ရပြီးကိုယ်ဝန်ဆောင်မိခင်တွေအတွက်တိတ်ကိုအန္တရာယ်ကြီးနေတာပါဒီယောဂါပို့ဟာမိုက်ခရိုဆက်ဖလီလို့ခေါ်တဲ့အာယုန်ကျော်ဆံရယောဂါနဲ့ကလင်းငယ်တွေကိုပုံမှန်မဟုတ်ပဲခေါင်းသေးသေးလေးတွေနဲ့မူးဖွားလာတာတွေနဲ့ဆက်ဆက်မှုရှိနေမယ်လို့ဆရာဝန်တွေကတန်ရရှိနေကြတာပါဘရာဇီးနိုင်ငံမှာအောက်တိုဘာလကစပြီးဒီယောဂါဖြစ်ပွားသူ4000ကျော်နေပါပြီ
စစ်တရင်မှုကင်းတရင်ဒါမှမဟုတ်အကျင့်ပြတ်ချစားမှုတရင်တွေကိုရယူကြတဲ့တရင်နောက်တွေအကြမ်းဖက်တိုက်ခိုက်မှုကနေအကာအကွယ်ပေးနိုင်အောင်လို့အစိုးရတွေတရားရုံးတွေနဲ့သတင်းမီဒီယာအဖွဲ့တွေကပို့ပြီးတော့လှုပ်ဆောင်ကြဖို့ထိတ်တန့်သတင်းဌာနတွေကတောက်ကြနေမှာတိုက်တွန်းလိုက်ကြပါတယ်။အသက်ခံရတာပဲဖြစ်ဖြစ်အကြမ်းဖက်ခံရတာပဲဖြစ်ဖြစ်ဖမ်းဆီးခံရတာပဲဖြစ်ဖြစ်ဒါမှမဟုတ်ဖိအားပေးချင်းချောက်ခံရတာပဲဖြစ်ဖြစ်သတင်းတောက်တွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေဟာဖြစ်ရိုးဖြစ်စဉ်ခြေနေမျိုးရောက်လာနေပြီးတော့တာမန်ကိစ္စလိုဖြစ်လာနေတဲ့အကြောင်း AP သတင်းဌာနဒုဥက္ကဋ္ဌဂျွန်ဒန်နီဇော့စကီကသတင်းတောက်တွေဘေးကင်းလုံခြုံရေးညီလာခံမှာပြောကြားသွားခဲ့ပါတယ်။သတင်းတောက်တွေကကွယ်ပေးနိုင်ရင်နိုင်ငံတကာညီလာခံကိုတော့ကုလသမဂ္ဂပညာရေးလူမှုရေးယဉ်ကျေးမှုနဲ့သိပ္ပံအဖွဲ့ UNESCO ကပြင်သစ်နိုင်ငံ Paris မြို့ကရုံးချုပ်မှာကျင်းပပေးခဲ့တာပါ။ UNESCO အဖွဲ့ဝင်အစိုးရတွေအနေနဲ့လည်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုလေးစားလိုက်နာဖို့သတင်းတောက်တွေကိုရန်သူလိုမမြင်ကြဖို့ဒါမှသာသတင်းတောက်တွေအနေနဲ့လူဆိုးတွေကိုရင်ဆိုင်နိုင်မှာဖြစ်တဲ့အကြောင်းအမေရိကန်ရုံးသံဌာန CNN ရဲ့အထူးသတင်းတောက်Christian Amanpoa ကညီလာခံမှာပြောဆိုခဲ့ပါတယ်ဒီညီလာခံမှာပဲနိုင်ငံတကာသတင်းတောင်များ Federation IFJ ကလည်း1990ခုနှစ်ကစလို့သတင်းတောင်နဲ့သတင်းမီဒီယာအမှုတမ်းပေါင်းအနည်းဆုံး2298ယောက်သေဆုံးခဲ့ရတာကိုဖော်ပြထားတဲ့အစိုးရခန်းစားတစ်တဆောင်ကိုထုတ်ပြန်ခဲ့ပါတယ
်ဤရက်စီးရီးယားပါကစ္စတန်နဲ့မြောက်ကိုရီးယားနိုင်ငံတွေက Pretty pack up, pip one in near my deal, among the met drone in rega, diga near you, Nijara, and do. Doing a drone in Tolomua, near me, and Nangaga Usam Pilabari. Ira Tapuriga, deal top, among the met lane rego, don't be as a swing of the go, chimon take a camera, bigger, tisama lalema, tia, jasm, yabia, she get ill, see, lila duriga, piobari. Simi be my town lane alone, and among the met drone, daily rego, deal to got Tolo, young chanaby, a coochama. The Mondo met drone at the Choma, don't eat dozen in below. American she said Nanganja, yeah, Mugara sang a two dead and not a poet. Mondo met drone and sang a trenchant to Pinyashan, Michael Buanka Piobare, American Mondo met drone and Tempo Young Chamago, American Hotoga, didn't judge a tincho letter down, deal to a Mondo met drone and Tempo Young Chamu, Lalaga, a dogo, Gigi Mama, Shila, Luletuka Piobare. American Pinari, Mayanine, Asha, she lay by, down American, African, and Yapiama, dear Mondo met drone in his secret gown, a medal lap your body. Japan look at American dog, hawk Mondo met drone in it, don't you met the Boschia job. These Henry had down to Penabin, she deal Penabin, Yiki Sarimal, Yipala, and they look come manage about it.
Yunan Zain Zeri, Jasimu, American dollar, Negabang, which Jima, dead Jari, John, not house at South Fuay La, but mother in bed, doing American Ziguama, same chassia, chinny, doing Gayavare, now so young, well located in Ajain, Dwimave, SMB 500, Sushi, Azi, Hatay, I met the White Law, a dead Jari, Jung Gayavare.
Direct from Washington, the voice of America.
Nasoya Yaman and Nangaragar Rindrigo Dokimut and Amanda Chano Jinja Pidaraba. Vuigani, who let she told him in the radio season go. Internet Samyanapi de Bamis.voanews.congani Birole Nase Naimare. A cum Yamabi Sayadrin's Larigo Zadai told him Pidaba Meshe. Naya party NLD and Nene, ye pare, Lutocom di Rima, Diana Luto, Madrigova, Yadu Tawin Giri, Pia Keraha. A beautiful song we met, Natasha. ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်လို့မရသေးသမျှတိုင်းရင်းသားပြည်သူတွေပေါ်ဖိနှိပ်မှုတွေကိုဖြေရှင်းပေးလို့မရနိုင်တဲ့အကြောင်းပြပရောက်တိုင်းရင်းသားခေါင်းဆောင်တချို့ကပြောပါတယ်အရင်စစ်ဘိုလ်ချုပ်ဟောင်းသူရဥွှေမန်းကိုလည်းအရေးကြီးတဲ့လွှတ်တော်ဥပဒေရေးရာနဲ့ပတ်သက်တဲ့ကော်မရှင်ဥက္ကဋ္ဌအဖြစ်
ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်နှစ်အလုံးအတွက်အရေးပါတဲ့ကော်မတီတွေကိုမနေ့ကစတင်ဖွဲ့စည်းရမှာဥက္ကဋ္ဌဒုဥက္ကဋ္ဌအပါအဝင်အခြားအရေးကြီးတဲ့နေရာတွေမှာတိုင်းဒေသလွှတ်တော်ကိုယ်စားလှယ်တွေကိုထူးထူးခြားခြားခန့်အပ်ခဲ့တာတွေ့ရပါတယ်။ဒါဟာအနိုင်ရပါတီကြီးဖြစ်တဲ့ NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်အနေနဲ့နိုင်ငံအတွက်အကောင်းဆုံးဖြစ်အောင်စူးစမ်းဆောင်
ထောင်စုမှရှိတဲ့တိုင်းသားကောင်းဆောင်တချို့ကပြောပါတယ်
။ဒီလူကတော့တော်စုကိုဗန်ဒိတ်ပြေးလိုက်တာပဲအကောင်းကြီးညှော်လင့်ခဲ့တယ်။ဒါပေမဲ့ဒီသူတို့တထောင်စုဖွဲ့စည်းပုံတည်းကဘာမှလုပ်နိုင်မှာမဟုတ်ဘူး။ဒီတပ်တော်25ရာခိုင်နှုန်းကလည်းဘာပဲလုပ်လို့ကန့်ကွက်နေပါပဲ။အဲတော့ဒီတော်ရအဖြစ်တော့မှဒီဆိုင်ခံထားတဲ့ဥပဒေတော်ရဲ့သဘောမတူဘူးလေ။အဲ့တော့လူမျိုးစုတွေပါဝင်လာတာဆိုတော့ကျူးစားပါတယ်ကျူးစားပါတယ်ဒါပေမဲ့လူမျိုးစုတယောက်တယောက်ရတာနဲ့လူမျိုးစုတွေကခွေအပြည့်စုံမရပဲကျွန်တော်တော့စောက်ကြည့်တဲ့အဆက်မှပဲရှိတယ်လေ
ကရင်တော်လိုင်းရေးသမားတဦးဖြစ်တဲ့မန်ရောဘတ်ဆန်ပြောသွားတာပါဝါရှင်တန်ဒီစီအခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂမ်ဆန်းကလည်း2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်မှသာလျှင်တိုင်းရင်းသားတွေအတွက်စစ်မှန်တဲ့ကိုပိုင်အုပ်ချုပ်ခွင့်ရမယ်လို့မြင်ကြောင်းအခုလိုပြောပါတယ်
ကျွန်တော်ကတော့ဒီအပြုသဘောဆောင်တယ်လို့ကတော့မြင်ပါတယ်ဒါပေမဲ့ကျွန်တော်ရဲ့ပကတိဖြစ်နေတဲ့တိုင်းရင်းသားတွေရဲ့အချက်အဲဖြည့်ရှင်းနေတဲ့အခြေအနေမဟုတ်ဘူးလို့ကျွန်တော်မြင်တာတကယ်လို့အတားတော့ဒီ2008ခြေခံဖွဲ့စည်းဒီ group တွေပေါ့နော်ကိုပြဖြန့်ပဲဖြန့်မပဲဖြန့်ရတဲ့အောင်ပြုပြင်ပြောင်းလဲရမှာဘာလို့ဆိုတော့ကျွန်တော်တိုင်းရင်းသားလိုချင်တာကျွန်တော်ရဲ့တကယ်မှန်တဲ့ successor ပြီးထောင်စုပေါ့နော်ကျွန်တော်ရဲ့ကိုယ်ပိုင်ပြသနိုင်ခွင့်လူမျိုးအနေဖြင့်ပြထားနိုင်ခွင့်ကိုကျွန်တော်လူလာတာဒါဆိုလုံခဲ့အစိုးရအချိန်မှာရောကျွန်တော်ကချင်ပြည်နယ်မှာကချင်ဝန်ကြီးချုပ်ရှိခဲ့ဒါပေမဲ့တကယ်လို့ဆိုကျွန်တော်ကချင်တိုင်းရင်းသားလူမျိုးတွေနေဖြစ်ပါမှတကယ်ထိထိရောက်ရောက်ပြထားနိုင်ခွင့်အာဏာမရှိဘူ
းညယောက်မျိုးကရခိုင်တိုင်းရင်းသားစာရေးဆရာဦးခိုင်အောင်ကျော်ရဲ့အမြင်ကတော့
အခုရွှတ်တော်ထင်မှာတိုင်းရင်းသားတွေထေကဆိုရင်ပေါ့နော်ခင်မျိုးသားပါတီကဦးအေးသာအောင်ရဲ့ဦးဘတ်ချင်တို့တူမေတို့ဒီကြင်ရတာနဲ့ပတ်သက်လို့ဝန်တာပါတယ်ကျိုးလက်ကျိုးဆိုပါတယ်ဒီလွန်ခဲ့တဲ့မနစ်တကာလလွတ်တော်ကိုယ်စုလက်တဲ့တခေကြတဲ့ခါတုန်းက
သူတို့တွေမှာမပြီးပြက်ခဲ့တဲ့ကြေညာကြီးတစ်ခုရှိတယ်အဲ့ဒါကတော့ Federal Democracy နိုင်ငံဆိုပြီးတော့လုံချင်ကြတဲ့အပိုင်းတွေမှာသူတို့မှာတာဝန်မပြီးပြက်ခဲ့ဘူးပေါ့အဲ့ဒါဘာဖြစ်လို့ဆိုတော့ Federal နိုင်ငံတစ်ခုမှာဘိုးအစိုးရရဲ့ Federal အစိုးရဆိုရမှာပေါ့နော်ဘိုးအစိုးရရဲ့ဒီ Tortoise Fishery အစိုးရအစီအကံဥပဒေတစ်ခုရှိတာကိုဟိုကပြင်မြဒီဟာပြင်မြဆိုတဲ့အပိုင်းတွေကအဲ့ဒီအချိန်တုန်းကတရားဥပဒေတိုင်းရင်းသားကိုယ်စားလှယ်မှာအများကြီးပဲပြောနေခဲ့ကြတယ်မထောက်ရှိဖွစီအုပ်ချုပ်မှုအခြေခံဥပဒေဆိုတော့တက်တက်အဲ့ဒါမြန်မာနိုင်ငံအတွက်ဘိုးဆွေရကရေးဆွဲထားတဲ့ဟာဖြစ်တယ်။ကိုယ်ပိုင်ဥပဒေပြဋ္ဌာန်းပိုင်ခွင့်ဆိုတာကိုကိုယ့်ဘကိုရေးဆွဲရမှာဖြစ်တယ်တိုင်းရင်းသားလူမျိုးတွေက
တည်သူလွတ်တော်ရဲ့အစိုးရအာမခံချက်များဂတိများတာဝန်ခံချက်များစီစီရေးကော်မတီမှာဥက္ကဋ္ဌအဖြစ် NLD လွတ်တော်အမတ်ဒေါက်တာမေဝင်းမြင့်အတွင်းရေးမှူးကိုဥဆောင်တဲ့အဖြစ်ခန့်အပ်ခဲ့ပါတယ်။နောက်ပြီးတည်သူလွတ်တော်အခွင့်အရေးကော်မတီရဲ့ဥက္ကဋ္ဌကိုကျန်းကိုင်ဘူမျိုးရေးပါတီကချင်လွှတ်တော်အမတ်ဦးတီခွန်မြတ်အထွေးမှုကိုတော့ NLD လွှတ်တော်အမတ်ဒေါက်တာလှမိုးတို့ကိုပေးအပ်ခဲ့ပါတယ်။နောက်အမျိုးသားလွှတ်တော်မှာဆိုရင်တော့ပြည်သူ့ငွေစည်းရင်းကော်မတီဝင်တွေအဖြစ်ရခိုင်လွှတ်တော်အမတ်တွေဖြစ်တဲ့ဥပရှင်နဲ့ဒေါ်ထုမီတို့ပါဝင်ခဲ့ကြပါတယ်။အနာရပါတီ NLD လွှမ်းမိုးထားတဲ့ဒီတကြိမ်လွှတ်တော်တက်တန်းအတွင်နောက်ထပ်ထူးခြားချက်ကတော့စစ်တပ်ကိုယ်စားလှယ်တွေလည်းလွှတ်တော်ကော်မတီတွေမှာအဖွဲ့ဝင်တွေဖြစ်တာဝန်ယူဆောင်ရွက်ခွင့်ရလာတာဖြစ်ပါတယ်။အရင်အာဏာရချက်ခိုင်ဖွံ့ဖြိုးရေးပါတီလက်ထက်မှာတော့စစ်တပ်ကိုယ်စားလှယ်တွေဟာလွှတ်တော်ကော်မတီတွေရဲ့လေလာသူတွေအဖြစ်နဲ့သာပါဝင်ခွင့်ရကြတာဖြစ်ပါတယ်ရှင်။
မင်းတို့နိုင်စံတင်ပြခဲ့တာပါအခုတော့သမ္မတနဲ့ဒုတိယသမ္မတတွေရေးချယ်ရေးအလားလာဘက်ကိုကြည့်ကြရအောင်ပါလာမယ့်ဖေဖော်ဝါရီလ10ရက်ပြည်ထောင်စုလွှတ်တော်အစည်းအဝေးပြန်ခေါ်တဲ့နေ့မှာပဲနိုင်ငံတော်သမ္မတနဲ့ဒုတိယသမ္မတတွေကိုရွေးချယ်တင်မြှောက်ဖို့တတ်မှတ်မဲ့ရက်ကိုထုတ်ပြန်ကြေညာပါလိမ့်မယ်လွှတ်တော်ကိုယ်စားလှယ်တွေကိုလွှတ်တော်ယုံကတရားဝင်ဖိတ်ကြားစာမှာအခုလိုဖော်ပြထားတာဖြစ်ပါတယ်သတင်းပြည်ဆောင်ကိုတော့ဆက်သွယ်ဆောင်ရမ်းထားတဲ့ VOA သတင်းတောက်မတ်မေခါကပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါလွတ်တော်ကိုယ်စားလှယ်တွေကိုပြည်အောင်စုလွတ်တော်ကိုတက်ရောက်ဖို့အကြောင်းကြားစာမှာအခုလိုထည့်သွင်းဖော်ပြထားတာဖြစ်ပေမဲ့လွတ်တော်ကိုဥဆောင်နေတဲ့ NLD ပါတီကတော့ဒါကိုတိကျစွာအဖြေမပေးခဲ့ပါဘူးဒုတိယသမ္မတနာမည်စည်းရင်းပေးဖို့အတွက်လည်းဘသူကိုရထားတယ်လဲဆိုတာကိုလည်းထုတ်ဖော်ပြောကြားခြင်းမရှိခဲ့ပါဘူးဒီလိုဖိတ်ကြားထားမှုနဲ့ပတ်သက်ပြီး VOA ကမေးမြန်းလာမှလည်း NLD ပါတီကဗဟိုအလုံးမှုဆောင်ကော်မတီဝင်ဦးထွန်းထွန်းဟိန်ကအခုလိုပြောခဲ့ပါတယ်
မကျွန်တော်တို့ဖိတ်ကြတော့ပြည်သူ့အစည်းအဝေးကပြည်သူ့တော်အစည်းအဝေးကျင်းပပြီလို့ရှိရင်15ရက်ပြင်ကျွန်တော်ခေါ်ရတာလေခေါ်တော့အဲ့တက်ခေါ်လာလားကျွန်တော်အဲ့လိုပဲစဉ်းစားနေတာပါဒါတမလအတွက်15ရက်ပြင်ခေါ်ပြီးတော့တမလယူတာလို့ပြောဘူးညာပြောဟိုလောက်ကြရတာပေါ့လေဒါပေမဲ့အဲ့ထက်မှပါထားတဲ့ဥစ္စာကဒီတမလယူဖို့ဟိုတကယ်စီစဉ်လားဓမ္မမဟုတ်လို့ရှိလို့ရှိရင်ကျွန်တော်တို့ကဒီခေါ်ဥခေါ်ရင်ခေါ်နေရလားကျွန်တော်တို့မသိသေးတာပါ
NLD ပါတီဥဆောင်နေတဲ့ဒီလွှတ်တော်ကိုတက်ရောက်နေတဲ့လွှတ်တော်ကိုယ်စားလှယ်တဦးကတော့ဖိတ်ကြားထားတာဟုတ်မှန်ကြောင်းဒါပေမဲ့ဒုသမ္မတရထားမှုနဲ့ပတ်သက်ပြီးဘသူကိုအမည်စရင်းတင်သွင်းမလဲဆိုတာကိုတော့လွှတ်တော်တွင်မှဆွေးနွေးတိုင်ပင်ခြင်းမရှိသေးကြောင်းသူကအခုလိုပြောပြပါတယ
်အဟုတ်ပါတယ်ဒါကတော့လွှတ်တော်ရုံးရဲ့ညီညာချက်ပါလွှတ်တော်ရုံးကအတူပေးထားတဲ့ဆွေးနွေးမှရှိပါတယ်ဒါပေမဲ့လည်းကျွန်တော်တို့အပိုင်းနဲ့တော့ကျွန်တော်တို့ဘာမှမသိရသေးပါဘူး
လက်လုံးမှာပုံမှန်59ဆိုင်ငံ့ရေးအစိုးတင်သွင်းရေးကိစ္စနဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းလည်းမသိရှိရသေးပါဘူးထွက်ပေါ်နေတဲ့သတင်းတွေအရ59ဆလုံးမပြင်းစင်နိုင်သေးခင်မှာအစိုးရဖွဲ့ခွင့်ရတဲ့ NLD အနေနဲ့ယာယီသမ္မတတင်မြှောက်ဖို့ရှိတယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ်ဒီအတွက် NLD ပါတီကနေသမ္မတလောင်းအတွက်ရထားတယ်လို့နာမည်ထွက်ပေါ်နေတဲ့ဒေါက်တာတင်မာအောင်ဦးထင်ကျော်ဒါမှမဟုတ်အခြားသောနာမည်ထွက်ပေါ်နေတဲ့သူတွေတဲကတအူးဦးကိုဒုတိယသမ္မတအဖြစ်အစိုးတင်သွင်းခံရနိုင်တယ်လို့သတင်းတွေလည်းထွက်ပေါ်နေပါတယ်။ဒါရင်းနဲ့ပတ်သက်ပြီး NLD ပါတီကတော့တိကျခိုင်မာစွာသတင်းထုတ်ပြန်ခြင်းဖြည့်ရှင်းခြင်းမရှိသေးပါဘူး။လက်ရှိမှာ NLD ပါတီဟာပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်မှာအမတ်နေရာအများစုအနိုင်ရရှိထားတာကြောင့်ပြည်သူ့လွှတ်တော်အတွက်သမ္မတလောင်းဒုတိယသမ္မတတအူးအမျိုးသားလွှတ်တော်အတွက်သမ္မတလောင်းဒုတိယသမ္မတတအူးတင်သွင်းခွင့်ရှိပါတယ်။သမ္မတကိုရွေးတာမှာပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်နဲ့တမတော်သားကိုယ်စားလှယ်အစုအဖွဲ့တို့ကသမ္မတလောင်းဒုတိယသမ္မတတအူးစီနဲ့စုစုပေါင်းဒုတိယသမ္မတ3ဦးကိုအမည်စရင်းတင်သွင်းရမှာပါ။ဒီလိုတင်သွင်းလာတဲ့ဒုတိယသမ္မတ3ဦးတွေကမဲအများဆုံးရရှိသူကသမ္မတဖြစ်မှာဖြစ်ပြီးကျန်တဲ့သူ2ဦးကတော့ဒုတိယသမ္မတတွေဖြစ်မှာဖြစ်ပါတယ်။NLD ပါတီနဲ့ပါတီကိုထောက်ခံသူအချို့ကတော့ရောင်ဆန်းစုကြည်ကိုတမရဖြစ်နိုင်ရေးအတွက်ကြိုးပမ်းမှုတွေရှိနေပေမဲ့လက်ရှိချိန်မှာတမရဘက်ကတီစဲဥတွေအတိုင်းသာလှုပ်ဆောင်သွားဖို့ရှိနေတာကြောင့်ရောင်ဆန်းစုကြည်တမရဖြစ်နိုင်ရေးဟာခက်ခဲနေစေဖြစ်ပြီးရ ကောင်းစမ်းစုကြည်သမရဖြစ်နိုင်ဖို့တားမြစ်ထားတဲ့59စာလုံးဥပဒေဟာလည်းပြင်ဆင်ဖို့ဆိုင်းငံ့ဖို့ခက်ခဲနေရစေဖြစ်ပါရဲ့ရှင်
မမေခါပြတ်သွားတာကတော့သမရနဲ့ဒုတိယသမရတွေရေးချယ်မဲ့အလားအလာပဲဖြစ်ပါတယ်။အခုတခါတော့ Facebook ကနေပြီးတော့ NLD ခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်အပေါ်မှာချိန်ချောက်တဲ့ဆိုတဲ့အပေါ်မှာ NLD ကဘယ်လိုတုံ့ပြန်မလဲဆိုတာကိုပြောပြပေးမှာပါ။ဒေါက်ဆန်းစုကြည်သမရမဖြစ်နိုင်တဲ့ဒီပုံမှန်59စာလုံးကိုဆိုင်းငံ့မယ်ဆိုရင်ဒေါက်အောင်ဆန်းစုကြည်ကိုလုတ်ကြံမယ်လို့ Facebook လူမှုကွန်မြတ်စာမျက်နှာမှာရေးတဲ့သူကိုဥပဒေကြောင်းအရဘလို့အရေးယူနိုင်မလဲအဖြေရှာနေတဲ့အကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုလုံမှုဆောင်ဥဝင်ထိန်ကပြောပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်59စာလုံးကိုယာယီဆိုင်းငံ့မယ်အရေးတကြီးအဆိုကိုလက်ရှိလွှတ်တော်တင်မှာတင်သွင်းမယ်လို့သတင်းတွေထွက်ပေါ်နေချိန်မှာပဲရဲလွင်မြင့်အမည်နဲ့ဒီ Facebook အသုံးပြုနေတဲ့သူကဒေါအောင်ဆန်းစုကြည်ရဲ့အသက်အန္တရာယ်ကိုအခုလိုချိန်ချောက်ရေးသားခဲ့တာပါသတင်းပြည်စုံကိုတော့ VOA သတင်းတောက်မမြင့်မြင့်ခိုင်ကပြောပြပေးပါမယ်ရှင
်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်59စာလုံးကိုယာယီဆိုင်းငံ့မဲ့အရေးကြီးအဆိုလွတ်တော်မှာတင်ပြီးဒေါအောင်ဆန်းစုကြည်တမရဖြစ်ခွင့်ရအောင်ကြိုးပမ်းသွားမယ်လို့သတင်းတွေထွက်ပေါ်နေချိန်မှာရဲလွင်မြင့်ဆိုတဲ့ Facebook အသုံးပြုသူကသူ့ရဲ့လူမှုကွန်ရက်စာမျက်နှာမှာပုံမှန်59စာလုံးကိုဆိုင်းငံ့ရင်းတည်အောင်တက်ပေးမယ်ဆိုပြီး February 3ရက်နေ့ကဒေါန်ဆန်းစုကြည်ရဲ့အသက်အန္တရာယ်ကိုချိန်ချောက်ရေးသားခဲ့ပါတယ်။ဒေါန်ဆန်းစုကြည်ရဲ့အသက်အန္တရာယ်ကိုချိန်ချောက်ရေးသားခဲ့သူကိုအရေးယူဆောင်ရွက်ဖို့ဥပဒေကြောင်းအရအဖြေရှာနေပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အခုလိုအစိုးရအဖွဲ့ဖွဲ့စည်းနိုင်ရေးကြိုးပမ်းနေချိန်မှာလှုပ်ဆောင်ရမယ့်တာဝန်တွေအင်မတန်များတာမို့ဒီကိစ္စနဲ့ပတ်သက်လို့ချက်ချင်းအရေးယူဆောင်ရွက်နိုင်မှာတော့မဟုတ်ဘူးလို့NLD ပါတီရဲ့ဗဟိုအလုံးမှုဆောင်ဦးဝင်းထိန်ကပြောပါတယ်
။အာကျွန်တော်တို့ဥပဒေရောင်းရလို့ဘယ်လိုလုပ်ကောင်းလဲဆိုတာစဉ်းစားနေပါတယ်။ဥပဒေကဒီအားနေတဲ့ဘက်မှာကျွန်တော်တို့ကစဉ်းစားတယ်လို့ပြောရတာ။ဘာလို့မှမရှိတော့ချက်ချင်းရေးရမှာပေါ့ဗျာ။တော်တော်ကြီးကိုပုတ်ခတ်ရေးသားတွေကဒါကအခုမှအဆမဟုတ်ဘူးလေ။ဟိုနာဝတာဆိုတာဖြစ်တယ်။နာအဖာဆိုတာဖြစ်သွား။ဒီအရာမရှိအောင်ပြောရရဘာဆန်းလို့လဲဘာမှမဆန်းကျွန်တော်တို့က။တော်ဆန်းကြီးကဘာမှမဆန်းလို့ကျွန်တော်တို့လည်းဘာမှမဆန်းဘူး။အဲ့ဒီကိုလည်းကျွန်တော်ကဆက်လို့တည်းမင်းချင်းကဘာလို့လောကရုပ်ရည်လေးကများနေ
တော့ဒေါန်ဆန်းစုကြည်ကိုလောက်ကြံမယ်ဆိုပြီးလူမှုကွန်ရက်စာမျက်နှာပေါ်မှာရေးသားတာဟာဆက်သွယ်ရေးဥပဒေ electronic ဥပဒေပါပြဋ္ဌာန်းချက်တွေနဲ့အကျုံးဝင်ပြီးလူသက်ဖို့ကြံစီတာဖြစ်တဲ့အတွက်ပြည်မှုဆိုင်ရာဥပဒေနဲ့ပါအရေးယူလို့ရတယ်လို့ဥပဒေပညာရှင်တွေကသုံးသပ်ကြပါတယ်တရားလွတ်တော်ရှိနေဦးရောဘတ်ဆန်းအောင်ကတော့ဒီအမှုဟာရဲအရေးပိုင်တဲ့အမှုဖြစ်တာကြောင့်ရဲတပ်ဖွဲ့မှအပြည့်ဝတာဝန်ရှိတယ်လို့ပြောပါတယ်
ကျွန်တော်ပြောချင်တာကဒီမိုကရေစီနဲ့ဒုက္ခနေတဲ့ကြွတုတ်ချတဲ့သူတွေကိုကြတော့အလင်းအညာရှာဖွေပြီးရိုက်နဲ့ဖမ်းဆီးတယ်အခုဒီကိစ္စကြတော့မရှာဖွေနိုင်မှုမဖမ်းဆီးနိုင်မှုဆိုရင်ရတပ်ဘွဲကိုယ်စိတ်ကကြတော့မှာပေါ့တမ်းမတော်ကာကွယ်ဦးစီးချုပ်ကလည်းပဲအရေးပါတဲ့တယောက်ဖြစ်တဲ့ဒုရုကောင်းဆောင်ဒေါ်ဆန်းစုကြည်ရတဲ့တန်းနာတဲ့တော့ဒီအရေးပါတဲ့ခေါင်းဆောင်ဖြစ်တဲ့အရင်အရှိတော်အာရှနေတော့နိုင်ငံတကာအတွက်အရေးပါအရာရောက်တယ်ကောင်းကောင်းပြောဖြစ်တော့ဒီအကြတော့ရဲတပ်ဖွဲ့ကအခုဒီရောက်ဒီကဘာစီတာပါတာဘာမှမကြည့်သေးတာကသူ့ကြောက်ချက်ဖြစ်နေကျွန်တော်တို့ကစိုးရိမ
်ဒေါန်ဆန်းစုကြည်ရဲ့အသက်အန္တရာယ်ကိုချိန်ချောက်သူကိုဘယ်သူမှဆိုတရားစွဲဆိုမယ်ဆိုရင်ဥပဒေကြောင်းအရကူညီဆောင်ရွက်ပေးဖို့အသင့်ရှိတယ်လို့ဦးရောဘတ်ဆန်းအောင်ကပြောပါတယ
်ကျွန်တော်အနေနဲ့ကတော့တရားစွဲဆိုမဲ့လူကိုဇယိတ်ငိအခမဲ့ဆောင်ရွက်ပေးဖို့အသင့်ပြည့်ပါတယ်ဒါကရဲရနေဖမ်းဆီးပြီးတော့လောက်ရမယ့်ကိစ္စမှာကျွန်တော်တို့ကဟိုလူကတိုင်ရမယ်ဒီလူကတိုင်ရမယ်လို့ရဲတပ်ဖွဲ့ကပြောနေတာတာဝန်မဲ့တဲ့စကားဖြစ်နေတ
ယ်။တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုတေရောလောင်ပြောင်းတဲ့ဓာတ်ပုံကိုလူမှုကွန်ရက်စာမျက်နှာတွေမှာဖြန့်ဝေခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့မချောစန်ဒီထွန်းခေါ်ချစ်သမီးနဲ့ကချင်တိုင်းနာပက်ထရစ်ကွန်ဂျာလီတို့ကိုဆက်သွယ်ရေးဥပဒေပုံမှန်66ကအရထောင်ဒဏ်6လစီမကြာသေးခင်ကချမှတ်ခဲ့တာမို့အခုဒေါန်ဆန်းစုကြည်ရဲ့အသက်အန္တရာယ်ကိုချိန်ချောက်ရေးသားသူကိုလည်းဘလို့အရေးယူမလဲဆိုတာလူလူကစိတ်ဝင်စားနေကြပါတယ်ရှင
်ဤလူလူတော်နဲ့မြူသားလူတော်တို့အတွက်မြူသားဒီမိုကရေစီဖွဲ့ချုပ်ကရွေးချယ်ပေးလိုက်တဲ့ဥက္ကဋ္ဌတွေဒုဥက္ကဋ္ဌတွေကိုလွှတ်တော်အသီးသီးမှအတည်ပြုလိုက်ကြပြီပါဘီအခုလွှတ်တော်တက်တန်းကိုဥဆောင်သွားမဲ့ဥက္ကဋ္ဌတွေနဲ့ဒုဥက္ကဋ္ဌတွေရဲ့စွမ်းဆောင်ရည်အလားအလာပေါ့ကျွန်တော်တို့သောတာရှင်တွေရဲ့ယုံကြည်ကိုးစားမှုဘယ်လိုများရှိပါသလဲလွှတ်တော်တွေရဲ့အဓိကလုပ်ငန်းဖြစ်တဲ့ဥပဒေပြုရေးပိုင်းနဲ့အစိုးရလုပ်ငန်းတွေကိုစောင့်ကြည့်ထိန်းကိုရေးပိုင်းတွေမှာအခိုင်အမာဥဆောင်သွားနိုင်မယ်လို့ယုံကြည်ကြပါသလားအခုလာမယ့်စနေနေ့ညဒရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1239 382 999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။အဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
ဒီအမေရိကန်တိုင်းရဲ့ဓာတ်ရိုက်လေးလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုကြာနေသေးတဲ့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုဆက်ကြရအောင်ပါ။အာဖဂန်နစ္စတန်အစိုးရရဲ့တာလီဘန်နဲ့ငြိမ်းချမ်းရေးမျှော်မှန်ချက်အောင်မြင်ရေးအတွက်လေးပွင့်ဆိုင်ဆွေးနွေးပွဲတရက်ကိုပါကစ္စတန်ကလက်ခံကျင်းပပေးမှာဖြစ်ပါတယ်။အစ္စလာမဘတ်မြို့မှာစနေနေ့ကျင်းပမဲ့ဒီဆွေးနွေးပွဲအလားလာကောင်းလိမ့်မယ်လို့လေးဘက်စလုံးကမျှော်လင့်နေကြတာပါ။တာလီဘန်တွေကတော့တိုက်ခိုက်တာတွေရပ်ဆိုင်ပြီးဆွေးနွေးပွဲတက်မလားဆိုတာမသိရသေးပါဘူး။ VOA သတင်းတောက်အရတ်စကူပါကစ္စတန်မြို့တော်ကနေပြီးတော့ပေးပို့ထားတဲ့သတင်းလွှာကိုဦးကျော်စံသားကပြောပြပေးမှာပါရှင်။
လေပွင့်ဆိုင်ညီနိုင်ရေးအုပ်စုလို့ခေါ်တဲ့ဒီအဖွဲ့မှာအာဖဂန်နစ္စတန်ပါကစ္စတန်အမေရိကန်နဲ့တရုတ်နိုင်ငံတို့ကဝိုင်းရင်သံတမန်ကြီးတွေပါဝင်ကြပါတယ်။ပြီးကြရလာကစခဲ့တဲ့ဒီအဖွဲ့ဟာအခုခါ၃ကြိမ်မြောက်စည်းဝေးရမှာဖြစ်ပါတယ်။ရေရှည်တည်တံ့ခိုင်မြဲမဲ့လမ်းပြမြေပုံတရားရေးဆွဲဖို့ကြိုးပမ်းနေကြတာလည်းဖြစ်ပါတယ်။တာလီဘန်တွေနဲ့ညီညာရေးဆွေးနွေးပွဲလုပ်ဖို့အာဖဂန်သမ္မတအရှပ်ဂဟာနီကစတင်ကြိုးပမ်းနေတာရှိပေမဲ့တာလီဘန်ကောင်းဆောင်မူလာအိုမာတည်ဆုံပြီဆိုတဲ့ကိစ္စပေါ်ထွက်လာပြီးနောက်ရဆိုင်သွားခဲ့ပါတယ်။အခုလေးပွင့်ဆိုင်ဆွေးနွေးပွဲမှာတော့ညီညာရေးဆွေးနွေးပွဲအတွက်လမ်းပြမြေပုံပေါ်ထွက်လာနိုင်လိမ့်မယ်လို့အာဖဂန်နစ္စတန်နိုင်ငံသားရေးဝန်ကြီးကမျှော်လင့်နေပါတယ်။သို့တော်လည်းပဲသုံးသပ်သူတချို့ကတော့ဖြစ်နိုင်ပါမလားဆိုတဲ့သံသယရှိနေကြဆဲပါ။အဟမဒ်ရာရှ်ဒီဟာအာဖဂန်နစ္စတန်နိုင်ငံအကြောင်းစာအုပ်ပေါင်းများစွာရေးသားခဲ့တဲ့သူတူဖြစ်ပါတယ်
။ The public needs to know what is happening. We have these secret meetings between four states. We have all sorts of things going on.
ဘာတွေဖြစ်နေလဲဆိုတာလူလူသိဖို့လိုအပ်ပါတယ်။ကျွန်တော်တို့ဒီလေးနိုင်ငံလျှို့ပဲတွေ့နေကြတယ်။လုံနေကြတာတွေလည်းအများကြီးပါပဲ။ဘာဖြစ်နေလဲဆိုတာလူလူလုံးဝမသိပါဘူး။တာလီဘန်အကြောင်းပြောနေကြတဲ့ဒီလေးနိုင်ငံကဘာလဲ
။ပြီးခဲ့တဲ့တပတ်တုန်းကတော့တာလီဘန်တွေဟာငြိမ်းချမ်းရေးဖြစ်စဉ်မှာပါဝင်ဖို့သူတို့တောင်းဆိုချက်တွေကိုထပ်မံကြေညာခဲ့ပါတယ်။အဲ့ဒါတွေကတော့ဖမ်းခံထားရတဲ့သူတို့လူတွေကိုပြန်လွှတ်ဖို့သဘုံကောင်းဆောင်တွေကိုခရီးသွားလာခွင့်ကုလသမဂ္ဂကပိတ်ပင်ထားတာပြန်လည်ရုပ်သိမ်းပေးဖို့နဲ့နိုင်ငံတကာတွေအားလုံးအာဖဂန်နစ္စတန်နိုင်ငံကစုခွာပေးဖို့စတာတွေပဲဖြစ်ပါတယ်။အခုလေးပွင့်ဆိုင်ဆွေးနွေးပွဲအောင်မြင်မလားဆိုတာနဲ့ပတ်သက်ပြီးတန်ဖျားဖြစ်စရာတွေတော့ရှိနေပါတယ်။အဲ့ဒါတွေကတော့တာလီဘန်တွေရဲ့တိုက်ခိုက်မှုနိုင်ငံတဝန်းတိုးမြင့်လာနေတာတခါပြီးခဲ့တဲ့နှစ်အတွင်းမကြုံစဘူးနယ်မြေပစ်တွေကိုတာလီဘန်တောင်းချမ်းသူတွေသိမ်းပိုက်သွားနိုင်ခဲ့တာဧပြီလမှာနှွေဦးထိုးစစ်ကြီးတရက်ကိုပြင်းပြင်းထန်ထန်ဆင်နွှဲဖို့တောင်းချမ်းသူတွေကအခိုင်အမာနေရာယူနိုင်ထားတာတွေပဲဖြစ်ပါတယ်။အာဖဂန်နစ္စတန်မှာရောက်ရှိနေတဲ့အမေရိကန်နဲ့ NATO တပ်များရဲ့စစ်တမ်းကုန်ဆုံးတော့မဲ့တပ်မှုဗိုလ်ချုပ်ကြီးဂျွန်ကမ်ဘာကအမေရိကန်အထက်လွှတ်တော်ရှေ့ထွက်ဆိုရမှာတာလီဘန်တောင်းကျမ်းသူတွေရဲ့အောင်မြင်မှုကိုအခုလိုရှင်းပြခဲ့တာပ
ါ In fact as of last week the units we have on the ground throughout the country report that of the 407 district centers 8 of them or 2%
တကယ်တော့ပြီးခဲ့တဲ့တပတ်အထိနိုင်ငံအနှံ့ကကျွန်တော်တို့တပ်ဖွဲ့တွေရဲ့အစီရင်ခံချက်အရခရိုင်ပေါင်း400ကျော်မှာ8ခရိုင်ဒါမှမဟုတ်100ခိုင်နှုန်းကိုတောင်းကျမ်းသူတွေထိန်းချုပ်ထားပါတယ်။နောက်ထပ်18ခရိုင်ဒါမှမဟုတ်400ခိုင်နှုန်းမှာတောင်းကျမ်းသူတွေဩဇာလွှမ်းမိုးမှုရှိနေပါတယ်
။ဒါအပြင်နောက်ထပ်94ခရိုင်ဟာတာလီဘန်တွေလက်အောက်ကျရောက်နိုင်တဲ့အန္တရာယ်ရှိနေတယ်လို့လည်းကမ်ဘာကဆိုပါတယ်။အာဖဂန်နစ္စတန်မှာလူတွေနေထိုင်တဲ့နယ်မြေ90ခိုင်နှုန်းလောက်ကိုပဲကာဘူးအစိုးရကထိန်းချုပ်ထားနိုင်တယ်လို့လည်းပြောသွားခဲ့ပါတယ်။အခုလေးပွင့်ဆိုင်ဆွေးနွေးချက်အများစုဟာအာဖဂန်နစ္စတန်ငြိမ်းချမ်းရေးဖြစ်စဉ်ဆက်လက်ဖြစ်ထွန်းရေးဆိုတာတက်ပါကစ္စတန်နဲ့အာဖဂန်နစ္စတန်တို့အကြားအပြော့နေတဲ့ယုံကြည်မှုကိုပြန်လည်တည်ဆောက်ဖို့သာရည်ရွယ်နိုင်တယ်လို့သံတမန်သတင်းရက်ွက်တွေကဆွေးနွေးကြပါတယ်ခင်ဗျာ
။အာဖဂန်နဲ့တာလီဘန်တို့ကြားငြိမ်းချမ်းရေးဆွေးနွေးနိုင်တော့မလားဆိုတာဦးကျော်စံသားပြောပြသွားတာပါ။ Free American တန်ရဲ့စနေနေ့မနေ့ဖက်အစည်းအဝေးတွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com www.voiceofamerica.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ဗျာရှင် VOA American တန်ကနေ2016ခုနှစ် February လ6ရက်စနေနေ့မနက်ပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 32နဲ့40တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်ဒီအစီအစဉ်တွေမှာတော့ဒီကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းကောက်နှုတ်ချက်တွေနဲ့အတူ American 3 English သင်ခန်းစာတစ်ခါနောက်ထပ်နားဆင်ရမှာကတော့
ကျင်ခဲ့လို့မရခဲ့တဲ့ဥပဒေတွေပေါ့ဒါတွေကိုကျွန်တော်တို့အဓိကထားပြီးလွတ်တော်ထဲမှာဒီဒုတိယကျင်လွတ်တော်တက်တာမှာကျွန်တော်တို့ဆောင်ရွက်သွားမှာမယ်အဓိကတော့လေဟိုတိုင်းပြည်တွေပြည်သူလူထုတွေအတွက်
စကိုင်းတိုင်းပလဲမြို့နယ် NLD အမျိုးသမီးလွတ်တော်ကိုယ်စားလှယ်ဒေါခင်စားလိုက်နဲ့အတူအခုလွတ်တော်တက်မှာတက်ရောက်နေကြတဲ့အမျိုးသမီးလွတ်တော်ကိုယ်စားလှယ်တချို့ရဲ့ဆောင်မျှော်မှန်းချက်တွေအကြောင်းအမျိုးသမီးကဏ္ဍမှာနားဆင်နိုင်ပါတယ်အဲဒီနောက်ကျေးလက်နယ်မြို့ပြတွေမှာဆောင်ရွက်ရမယ့်ရေရှည်စီမံကိန်းတွေအကြောင်းကိုလည်းသိပ္ပံနဲ့နှိပညာကဏ္ဍမှာနားဆင်ကြရမှာပါဒီလိုစီစဉ်တွေကမှအခုရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာအကြောင်းတွေကိုမူလဆောင်းပါရှင်ရဲ့အာဘော်မပြက်ကောက်နှုတ်စူးစီးပြီးမနနာချမ်းကကိုအောင်အောင်နဲ့အတူတင်ပြပေးထားတာကိုနားဆင်ကြရအောင်ပါရှင်
။စန့်ကျင်ဘက်လာရစီဥတီသွားနေတဲ့ထိုင်းနဲ့မြန်မာစစ်တပ်ဆိုတဲ့ခေါင်းစဉ်နဲ့ South China Morning Post မှာရေးသားထားတဲ့ဆောင်းပါမှာတော့မြန်မာနဲ့ထိုင်းတို့မှာစစ်ဘုတ်ချုပ်တွေရဲ့နိုင်ငံရေးမှာပါဝင်မှုအခန့်ကဏ္ဍတွေကိုဆောင်းပါရှင် Kevin Rafaldi ကနှိုင်းယှဉ်ပြထားတာပါ။မကြာသေးခင်ကရွေးကောက်ပွဲတွေကျင်းပပြီးအနိုင်ရ NLD ပါတီကိုတရားဝင်အာဏာလွှမ်းမပြောင်းပေးခင်ပြီးဆုံးသွားခဲ့တဲ့ပထမလွတ်တော်တတ်တမ်းရဲ့နောက်ဆုံးနှုတ်ဆက်ပွဲမှာသမိုင်းတင်လောက်အောင်ကိုလွတ်တော်ကိုယ်စားလှယ်တွေအားလုံးကအတူတူသချင်းတွေဆိုကြကကြနောက်ပြောင်ကြတဲ့ရင်းနှီးနှီးရှိတာကိုတွေ့ခဲ့ရပြီးတော့ဒါမျိုးတွေကိုစစ်တပ်ကြီးဆိုးထားတဲ့မြန်မာနိုင်ငံမှာတွေ့လာရလိမ့်မယ်လို့ဘသူကားမှစဉ်းစားမိခဲ့ကြမှာမဟုတ်ဘူးလို့ဆောင်းပါရှင်ကထောက်ပြပါရတယ်။ဒါဟုတ်ကြီးချင်းအဖြစ်မြန်မာစစ်တပ်နဲ့ထိုင်းစစ်တပ်ဟာဆန့်ကျင်မဲ့လာရတွေကိုဥတီသွားနေကြတယ်ဆိုတာရှင်းပါတယ်လို့ဆောင်းပါရှင်ကဝေဖန်ခဲ့ပါရ။မြန်မာနိုင်ငံမှာစစ်ဗိုလ်ချုပ်တွေကတမိုင်းဝင်ရွေးကောက်ပွဲတွေကိုကျင်းပပေးခဲ့ပေမယ့်ထိုင်းနိုင်ငံမှာတော့ဆရာနာသိန်းခေါင်းဆောင်လည်းဖြစ်လက်ရှိဝန်ကြီးချုပ်လည်းဖြစ်တဲ့ပရာယုတ်ချန်ဝူချန်ကရွေးကောက်ပွဲတွေကျင်းပဖို့အချိန်ဆွဲထားပြီးတော့ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးအမျိုးမျိုးပြောဆိုနေတာကြောင့်ထိုင်းနိုင်ငံအနေနဲ့စစ်အုပ်ချုပ်ရေးစနစ်ရဲ့အကောင်ဆုံးနဲ့လက်ရှိမြန်မာဗိုလ်ချုပ်တွေရဲ့ဆောင်ရွက်ချက်တွေကိုအတူယူသင့်တယ်လို့လည်းဆောင်းပါရှင်ကထောက်ပြခဲ့ပါတယ်။အဆုံးသတ်မှာတော့ထိုင်းလူထုဟာအယက်သားအုပ်ချုပ်ရေးရဲ့အသီးအပွင့်တွေကိုစစ်တပ်ကဘလို့ဖျက်ဆီးနေတယ်လဲဆိုတာကိုသဘောပေါက်ကြတယ်လို့အဆုံးသတ်ထားတဲ့ဆောင်းပါးကိုတော့ scmp.com မှာဖတ်ရှုနိုင်ပါတယ်ရှင်
။မြန်မာနိုင်ငံကတွဲဆုံဆွေးနွေးမှုတွေဟာဒေါ်ဆန်းစုကြည်သမရဖြစ်ဖို့လမ်းပွင့်လာနိုင်တယ်ဆိုတဲ့ကောင်းစင်နဲ့ New York Times သတင်းစာကရေးပါတယ်။ဒေါ်ဆန်းစုကြည်သမရဖြစ်ခွင့်ရနိုင်မယ်အပေးယူညှိနှိုင်းမှုတွေဖြစ်ဖို့အပါအဝင်အစိုးရတဲ့ဖွဲ့စည်းရေးနဲ့ပတ်သက်လို့စစ်တပ်နဲ့ညှိနှိုင်းမှုတွေရှိနေတဲ့အကြောင်းမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအစိုးရခေါင်းဆောင်နှစ်ယောက်ကိုကူကပြီးဆောင်းမရှင်ဝေမိုးနဲ့သောမတ်စ်ဖော်လာတို့ကအစချီရေးသားထားပါတယ်။နိုင်ငံသားသားနဲ့ဆွေမျိုးတော်ဆက်သူအဖြစ်ဒေါ်ဆန်းစုကြည်သမရဖြစ်ခွင့်ကိုတားမြစ်ထားတဲ့အခြေခံဥပဒေကိုပြင်ဆင်ရေးမှာလွှတ်တော်လေးပုံတပုံကိုနေရာယူထားတဲ့စစ်တပ်ရဲ့ထောက်ခံမှုရရှိဖို့လိုအပ်နေတာပါ NLD ပါတီအနေနဲ့ဒေါန်ဆန်းစုကြည်သမရဖြစ်လာမယ်လို့ယုံကြည်နေကြတာကိုတော့ပါတီရဲ့နာယကလည်းဖြစ်ကာကွယ်ရေးဦးစီးချုပ်ဟောင်းလည်းဖြစ်တဲ့ဦးတည်ဦးကဒေါန်ဆန်းစုကြည်တေချာပေါက်သမရဖြစ်မယ်လို့ဒီသတင်းပတ်ထဲမှတ်ချက်ပေးခဲ့တာကိုလည်းထောက်ပြပါရယ်။ဒါပေမဲ့လည်းတင်းလာနေလွတ်တော်သစ်စတင်ချိန်မှာပဲစစ်တပ်ပိုင်မြဝရီသတင်းစာရဲ့သဘောထားထင်မြင်ချက်ဆောင်းပါးမှာတော့ဒေါန်ဆန်းစုကြည်သမရဖြစ်ခွင့်မှာအဟန့်တားဖြစ်နေတဲ့အခြေခံဥပဒေပုံမှန်59စာလုံးကိုပြင်ဆင်တာဟာတိုင်းပြည်ကြိုးစည်းပွားကိုထိခိုက်နိုင်တဲ့အတွက်လက်မခံနိုင်တဲ့အကြောင်းဖော်ပြထားတာကိုလည်းဖတ်ရှုနိုင်ပါတယ်ခင်ဗျာ
ပေါ်ထွန်းစာမြန်မာနိုင်ငံအတွက်စိတ်ရှည်ဖို့တော့လိုလိမ့်မယ်လို့ aircargo.com မှာဆောင်းပါးရှင် EM ပီဂျာကရေးသားထားပါတယ်စေဆိုးရလက်အောက်နှစ်ပေါင်းများစွာနိုင်ငံတကာရဲ့ဖယ်ချေမှုကိုခံခဲ့ရတဲ့မြန်မာနိုင်ငံမှာမကြသေးခင်နှစ်တွေကဆလာနိုင်ငံသားစီးပွားရေးလုပ်ငန်းတွေပြန်လည်ဝင်ရောက်လာခဲ့ပါတယ်။နိုင်ငံတကာလေကြောင်းလိုင်းတွေဒေသတွေနိုင်ငံတွေနဲ့ချိတ်ပြီးတော့ပြေးဆွဲလာတာကဆလာတီလဝအထူးစီးပွားရေးဆောင်ဖွင့်လှစ်လာတာဒီလိုနိုင်ငံတကာနဲ့စီးပွားရေးလုပ်ငန်းတွေလက်တွဲလှုပ်လာပေမဲ့အခြေခံအဆောက်အုံအားနည်းမှုလျှက်စင်မီအင်တာနက်လိုအစစအရာရာလိုအပ်ချက်တွေရှိနေတာကိုလည်းဆောင်းပါရှင်ကထောက်ပြထားပါတယ်။မြန်မာနိုင်ငံမှာစီးပွားရေးလုပ်ငန်းတွေလည်းပတ်နိုင်အောင်အဆင့်သေးဖြစ်ဖို့ဆိုရင်နောက်ထပ်၄-၅နှစ်လောက်အချိန်ယူရလည်အောင်မယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်။အဆုံးသတ်မှာတော့မြန်မာနိုင်ငံဟာပွင့်လင်းလာနေပြီဆိုပေမဲ့စီးပွားရေးလုပ်ငန်းတွေလည်းပတ်နိုင်တဲ့အထိအဆင့်သေးဖြစ်ဖို့ကတော့အချိန်တော်ယူရလည်အောင်မယ်ဆိုတာနဲ့ဆောင်းပါးကိုအဆုံးသတ်ထားပါတယ်ရှင်။
မန္တလေးချမ်းကောက်နှုတ်ဖော်ပြခဲ့တဲ့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းနဲ့နားဆင်ကြရပြီးတဲ့နောက်အခုလေ့လာကြရမယ့် American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလှသန်းကစီစဉ်ပို့ချထားပါရရှင
်။ဒ
To get on someone's nerves.
Kipari, salumbanga, T-O-2-G-E-T, get, to get got, kukugo pisida, O-N-O-N-A, apoma, S-O-M-E-O-N-E, apostrophe S, someone's ga, lududiao ye, N-E-R-V-E-S, nerves ga, ayung jodri, suro, sakwai kunye, lungao, dibe ga, lududiao ye, ayung jodriyo ma, yao sida bo. Idioms read the white dire gale dinia ma shimare. Ludu diawe ayun jogu toa be now shape pite sui. Dilu loda, say dozia, messi nausia, say now shape pisida go sura pipare. Didone patelu, George Gupire umagaro.
His loud singing gets on my nerves. I'm going to tell him to stop.
Tu tan ye yine chin osu nirago. General say now shape pilagabia. Japo general, drop your rome, lo divi yabari. Umago not recount Nazi jijaya.
His loud singing gets on my nerves. I'm going to tell him to stop.
Say dozia, messi nausia. Say now shape pisidago, idiom adonia, belu biomle.
To get on someone's nerves.
Lo biolu yabari. Eragaro, diniminetwe, dimpia gere, idiom adome pipari.
ဒေါ်လာလာတန်ရဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ရပြီးတဲ့နောက်အခုအမျိုးသမီးခန္ဓာကိုနားဆင်ကြရပါမယ်ရှင်။မြန်မာနိုင်ငံမှာတမိုင်းဆောင်မျက်နှာသစ်စာဖွင့်ခဲ့တယ်လို့တင်စားပြောခဲ့တဲ့အတိုင်းဒီဖေဖော်ဝါရီလပထမပတ်မှာပဲဒုတိယမြောက်ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်တို့ကိုခေါ်ယူခဲ့ပါတယ်။အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီကလွှတ်တော်အမတ်အများစုပါ ီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာဒေါ်လာလာတန်းကစူးစီးတင်ပြပေးထားပါရဲ့ရှင် You can bend but never break me cause it only serves to make me more determined to achieve my final goal ကျွန်တော်နိုင်ငံရဲ့ဆမိုင်းဆမ်းနာတစ်ကိုဖွင့်ခွင့်ရကြသူများပြည်ပြီးလူတော်ကြီးရဲ့ကွန်ကရက်ပုံမူမြင်မှကြီးတင့်တယ်လာအောင်စောင့်ဆောင်ကြစီလိုပါလေဒီတောင်ကြီးကိုကျွန်တော်နေချင်းလဲ
တကယ်ကတော့2015ဘာယူတော်ပွဲမှာအပြတ်သတ်နိုင်ရရှိလိုက်တဲ့မြူသားဒီမိုကရေစီအခွင့်အရေးပါတီရဲ့ရွေးကောက်ခံကူစတဲ့အများစုတို့ပါဝင်တဲ့ပြည်သူ့လွှတ်တော်ရဲ့ဒုတိယမြောက်ပထမအကြိမ်စီဝေဝဲစတင်ချစ်ပါရမှာလွှတ်တော်ဥက္ကဋ္ဌဖြစ်တင်မြောက်ချင်းခံရသူဖြစ်တဲ့မြူသားဒီမိုကရေစီအခွင့်အရေးပါတီရဲ့တာမွေမြို့နယ်မင်းဆန္ဒနေမီကလွှတ်တော်ကူစတဲ့ဦးဝင်းမြင့်ကလွတ်တော်အဖွဲ့မိကုမှာပြောကြားသွားတာဖြစ်ပါလေခုလိုမြန်မာနိုင်ငံရဲ့သမိုင်းဆံမျက်နှာတည်းဖြစ်စတင်တဲ့ပြည်သူ့လွတ်တော်မှာထူးခြားချက်တစ်ရပ်ကတော့ယာယီသဘာဝတိဖြစ်မော်လမြိုင်ချောင်းစုံမြင်းဆန္ဒနေမီက NLD လွတ်တော်ကိုယ်စားလှယ်ဒေါခင်ထိတ်ချွေကိုခန့်အပ်မှုပဲဖြစ်ပါလေဖယ်ရီလာတည်နီကစတင်ခေါ်ယူခဲ့တဲ့ပြည်သူ့လွတ်တော်မှာတယောက်ခဲ့ကြတဲ့ကိုယ်စားလှယ်တစ်တွေကျန်းတစ္ဆာကျင်းစုရမှာယာယီသဘာဝတိဒေါခင်ထိတ်ချွေကခုလိုတိုင်ပေးခဲ့တာဖြစ်ပါလေ
ကျွန်ုပ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးချယ်ခံရပြီးဖြစ်သဖြင့်နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေကိုထိန်းသိမ်းကာကွယ်စောင့်ရှောက်ပြီးနိုင်ငံတော်၏ဥပဒေများကိုလည်းလိုက်နာပါမည်ဤတော်စုသမ္မတမြန်မာနိုင်ငံတော်နှင့်နိုင်ငံသားများအပေါ်စောက်တိယူတစ္ဆာစောက်တိယူတည်ပါမည်ဤတော်စုမပြုတ်ခွဲ၏တိုင်းရင်းသားစီလုံးညီညွတ်မှုမပြုတ်ခွဲ၏အချုပ်ချာအာဏာတိရခိုင်မြဲရေးတို့ကိုထားဝစဉ်ဥထိပ်ပန်စဉ်ဆောင်ရွက်ပါမည်ထို့ပြင်ယခုကျွန်ုပ်ထားဆောင်မည်ဖြစ်သောတာဝန်ဝတ္တရားများကိုဖြောင့်မတ်မှန်ကန်စွာဆောင်ရွက်မည်ဟုလေးနက်တီးကြီးစွာတတိသစ္စာပြုပါသည်
ခုလိုတာဝန်ပြက်ချင်းခံရတာနဲ့ပတ်သက်လို့သူ့အနေနဲ့ဂုဏ်ယူမိတဲ့အကြောင်းဒေါက်ခင်ထေးကျွဲကသတင်းတောက်တွေကိုပြောခဲ့ပါတယ
်စိတ်တော့စိတ်လှုပ်ရှားတာပေါ့ဘာဖြစ်ဆိုတော့တစ်ခါမှလည်းအဲ့ဒီဒီလောက်ကြီးကျယ်ခံလာတဲ့အခါနာတစ်ခုလို့တဘာပတိအပြင်မလုပ်ဘူးပေါ့နော်မလုပ်ဘူးတော့ခါကြတော့စိတ်လေးစိတ်လှုပ်ရှားတယ်ငူးလည်းဝန်တာတယ်ခုန်လည်းကိုကြီးရဲ့ချင်းလက်စစ်တော့အများကြီးပေါ့နော်ဒါပေမဲ့ကျမတို့ကအလုံးပူပေါင်းလို့ဆောင်ရွက်ပြီးဖြည့်ဆည်းရမှာပဲ
ဒေါက်ခင်ထေးကျွဲကတော့1990ခုရွေးကောက်ပွဲတုန်းကမြန်မာဒီမိုကရေစီအဖွဲ့ချုပ်ကကိုယ်စားလှယ်ဖြင့်အနိုင်ရရှိခဲ့ပေမဲ့အဲ့ဒီရွေးကောက်ပွဲရလဒ်တွေကိုထိုစဉ်ကစစ်ဆူးရကအတိမတ်မပြုခဲ့ပါဘူး။တခါ1998ခုနှစ်မှာ NLD ပါတီကပါတီညီလာခံခေါ်ယူဖို့ကြိုးပမ်းရာမှာသူဟာအဖမ်းခံခဲ့ရပြီးမော်လမြိုင်ထောင်မှာနှစ်နှစ်ကြာခံခဲ့ရသူဖြစ်ပါတယ်။သူဟာရန်ကုန်တက္ကသိုလ်ကနေ1980ခုနှစ်ကတတ္တဗီရဘွေနဲ့အောင်မြင်ခဲ့ပြီး1998ခုနှစ်မှာတော့ရှိနေတူဖြစ်လာခဲ့သူပါသူအနေနဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးကိုဆောင်ရွက်ပေးနေသူတူလည်းဖြစ်ကပြီးခဲ့တဲ့နှစ်ရွေးကောက်ပွဲမှာတော့မော်မင်ကချောင်းဆောင်ကနေပြည်သူ့လွှတ်တော်အမတ်ဖြစ်အနိုင်ရရှိခဲ့တာဖြစ်ပါတယ်ယာယီသဘာဝဖြစ်ထမ်းဆောင်နေတဲ့ဒေါက်ခင်ထေးချွေကလွှတ်တော်မှာအမျိုးသမီးကိုယ်စားလှယ်တွေပါဝင်နိုင်မဲ့အခန့်ကဏ္ဍကိုတိုးမြင့်ဆောင်ရွက်သွားမယ်လို့ပြောပါတယ
်နောက်လဲဟိုအမျိုးသမီးတွေရဲ့စွမ်းဆောင်ရည်မြင့်ရည်မြည်တယ်လို့သူတို့နေရာပေးပြီးတော့ဆောင်ရွက်ကြမှာဖြစ်ပါတယ
်လက်ရှိလွှတ်တော်တွေမှာအမျိုးသမီးကိုယ်စားလှယ်တွေပါဝင်မှုကိုလေ့လာမယ်ဆိုရင်ပြည်သူ့လွှတ်တော်မှာအမျိုးသမီးလွှတ်တော်ကိုယ်စားလှယ်ပေါင်း40လေးဦးအမျိုးသားလွှတ်တော်မှာ23ဦးနှင့်တိုင်းဒေသကြီးလွှတ်တော်တွေမှာ83ဦးရှိပြီးစုစုပေါင်းအမျိုးသမီးလွှတ်တော်ကိုယ်စားလှယ်အရေအတွက်ဟာ150ရှိတဲ့အတွက်ကြောင့်လက်ရှိလွှတ်တော်တွေမှာ73ရာခိုင်နှုန်းဟာအမျိုးသမီးကိုယ်စားလှယ်တွေဖြစ်တယ်လို့ဆိုနိုင်ပါတယ်ခုလိုကျန်းသက်စာကျင်းစုခန့်အပ်တဲ့အထဲပါဝင်ခဲ့ကြတဲ့အမျိုးသမီးလွှတ်တော်ကိုယ်စားလှယ်တွေရဲ့မျှော်မှန်းချက်တွေကတော့ဘယ်လိုရှိပါသလဲ။ဒေါက်ခင်ဆန်းလိုင်ကတော့စကိုင်းတိုင်းပလဲမြို့နယ်က NLD လွှတ်တော်အမတ်ဖြစ်ပြီး2012ကြားဖြတ်ရွေးကောက်ပွဲတုန်းကလေသူဟာအနိုင်ရရှိခဲ့တာဖြစ်ပါတယ်။သူရဲ့လက်ရှိလွှတ်တော်အတွေ့အကြုံနဲ့ပတ်သက်လို့
ကျွန်တော်တို့ပထမကျင်းလွှတ်တော်တက်တာမှာလို့ကျွန်တော်တို့၄နှစ်လောက်ပါလေကျွန်တော်တို့ပြည်သူရဲ့အတန်တွေကိုကျွန်တော်တို့လွှတ်တော်တွေကနေပြောခဲ့ပြီးပါပြီအဲဒီတော့ကျွန်တော်တို့ဖြစ်စီကျင်တာတွေမဖြစ်ခဲ့တာတွေပေါ့နော်ကျွန်တော်တို့ပြင်ဆင်နေလို့မဟုတ်ပြင်ခဲ့လို့မရခဲ့တဲ့ဥပဒေတွေပေါ့ဒါတွေကိုကျွန်တော်တို့အဓိကထားပြီးလွှတ်တော်ထဲမှာဒီဒုတိယကျင်းလွှတ်တော်တက်တာမှာလို့ကျွန်တော်တို့ဆောင်ရွက်သွားမှာမယ်အဓိကတော့လေဟိုတိုင်းပြည်တွေပြည်သူလူထုတွေအတွက်ကြိုးမပြတဲ့ဥပဒေမျိုးတွေပေါ့ဒါတွေကျွန်တော်တို့ပြင်ချင်တဲ့ဥပမာညှိစုစီဥပဒေမျိုးတွေပေါ့ကျွန်တော်တို့ပြင်ချင်တဲ့
နောက်ပြည်သူလွှတ်တော်တိုင်းသားကိုယ်စားလှယ်တူကတော့တော်နမ်းမှုဖြစ်ပါတယ်သူရဲ့မျှော်မှန်းချက်ကတော့
အရင်ကျင့်တတ်တယ်ကိုကိုယုံကြည်မှုအပြစ်ရှိရယ်ဘာဖြစ်လို့လဲဆိုတော့ဟိုအိဇက်တဲ့လည်းဖြစ်တယ်ပေါ့နော်ဘာဖြစ်လို့လဲဆိုတော့ကိုလူမျိုးကိုဒေတာအတွက်တကယ်ပဲကိုရီမန်းချက်ရီမန်းထားတဲ့အကြောင်းအရာတွေကိုတကယ်လုံနိုင်ပြီးကိုစတင်လုံဆောင်နိုင်ပြီဆိုတဲ့အတွက်ကြောင့်တကယ်ပဲကျင့်တတ်တယ်ပေါ့
ချိန်နဲ့မှာပဲဖေရီလာ3ရက်နေ့က NLD အမှတ်အများစုပါဝင်တဲ့မြို့သားလွှတ်တော်ကိုလည်းခေါ်ယူခဲ့ပြီးလွှတ်တော်ဥက္ကဋ္ဌဖြစ်ကရင်ပြည်နယ်က NLD အမတ်ဦးမောင်းဝင်းခိုင်တန်းကိုခန့်အပ်ခဲ့တယ်လို့ရခိုင်မျိုးသားပါတီကဦးအေးတောင်အောင်ကိုလည်းဒုတိယဥက္ကဋ္ဌဖြစ်ခန့်အပ်ခဲ့တာဖြစ်ပါတယ်။မျိုးသားလွှတ်တော်မှာရန်ပြင်းနဲ့အမ်ကိုကိုစားပြုတဲ့အမတ်ဆက်တဲ့မဲဆန္ဒနယ်မြေကအနိုင်ရရှိလိုက်သူကတော့မှတ်ထုမိပဲဖြစ်ပါတယ်။လွှတ်တော်တွေမှာပါဝင်နေတဲ့25ရာခိုင်နှုန်းရှိတဲ့တမရော်ကိုစလေတွေနဲ့သူအနေနဲ့လက်တွဲဆောင်ရွက်သွားမယ်လို့မတ်ထုမီကပြောပါတယ
်။ပထမတစ်ဆင့်အရေးကြီးတာကတော့ဒီပါဝင်လာကြတဲ့လွတ်တော်ကိုယ်စားလှယ်များအရေးကြီးဆုံးပါမှာနော်။ဘေးကနေပြီးတော့တွန်းပို့တာရဲဆိုလို့ရှိရင်တော့25ရာခိုင်နှုန်းသောတမတော်သားများရဲ့အခန့်ကဏ္ဍကိုပြည်ပြင်အောင်သူတို့ကသူတို့ပြည်ပြင်အောင်တင်ဖို့အရေးကြီးတယ်။အတမတော်ဒီနိုင်ငံရဲ့ကာကွယ်ရေးလားဥပဒေပြည်ဝေးလားဆိုလို့ရှိရင်တီချခွဲပြီးတော့ကိုယ်ပိုင်အသိဉာဏ်နဲ့ဆုံးဖြတ်တာတော့အကောင်းဆုံးဖြစ်ပါမယ်ပဲ
။အလားတူပဲရှမ်းပြည်နယ်ဒနုကိုယ်ပိုင်ဥချုပ်ရေးဒေသကဒီလိုတိုင်းရင်းသူ NLD ပါတီဝင်ဒေါ်မာအေးကလည်းသူ့ရဲ့သဘောထားကိုပြောခဲ့ပါတယ
်တမတော်နဲ့နော်တီတူနဲ့ကတသားထဲလက်တွဲရမယ်လို့အမေဆိုရတယ်ကျွန်တော်တို့ခေါင်းဆောင်ကလည်းပြောထားတယ်လေဆိုကျွန်တော်တို့လည်းတမတော်ကိုကျွန်တော်တို့လက်တွဲမှာပဲနော်တမတော်သားလို့ကျွန်တော်တို့ဘယ်လိုမှအမြင်မစွန်းဘူးတမတော်နဲ့ကျွန်တော်တို့တီတူကျွန်တော်တို့ NLD နဲ့လက်တွဲမှာဘယ်လိုများစိတ်တော့မှကျွန်တော်တို့သူတို့ကိုတိုင်းသားနော်အားလုံးရင်ကြားစိတ်ရေးပေါ့နော်အမျိုးလေးနဲ့ကျွန်တော်တို့လက်တွဲခေါ်မှာနော်တမတော်သားနဲ့တီတူနဲ့အကောင်လုံးတသားတဲ့ဖြစ်အောင်ကျွန်တော်တို့လက်တွဲခေါ်မယ်
။ခုလိုလွှတ်တော်နှစ်ရက်မှာတယောက်နေကြတဲ့မြို့သမီးကိုစဲတွေရဲ့ပြောကြားချက်တွေ၊ရည်မှန်းချက်တွေကိုကြားခဲ့ရပြီးဖြစ်တယ်လို့လက်တွေ့မှာလည်းဒီမြို့သမီးလွှတ်တော်ကိုစဲတွေနေနဲ့အမျိုးသမီးတွေအလေးထားတဲ့အိမ်တောင်စုစားဝတ်နေရေး၊ဖူလုံရေး၊တာသမီများကျန်းမာရေးနဲ့ပညာရေးနဲ့မြို့သမီးများဆုံးဖြတ်ပိုင်ခွင့်ရှိတဲ့ကဏ္ဍတွေမှာ ပါဝင်ဆောင်ရွက်နိုင်ရည်တို့မှာဘယ်လောက်အတိုင်းတာထိပေါ့မြောက်အောင်ဆောင်ရွက်ပြီးနိုင်ကြမလဲဆိုတာကတော့စောင့်ကြည့်ရမှာဖြစ်ပါကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့မြို့သူများကန္တာကိုညီကုန်းချုပ်အပ်ပါလိမ့်ရှင် You can bend but never break me Cause it only serves to make me More determined to achieve my final goal And I come back even stronger ဒေါ်လာလာဒါရဲ့မြို့သူကန္တာကိုတောက်ကြနေညပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးအခုလို့စနေမနေ့ပိုင်းမှာတစ်ကြိမ်ပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်အခုဆက်လက်နားဆင်ရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကအစီအစဉ်တင်ဆက်ပေးထားပါတယ်ရှင်
မြို့ပြမှာနေထိုင်သူတွေခံစားနေရတာတွေတဲ့ကလက်တလောဖြည့်ရှင်းလို့ရနိုင်တာတွေနဲ့ကြီးလက်နဲ့မြို့ပြအတွက်ရေရှည်စီမံကိန်းချလှုပ်ဆောင်နိုင်တာတွေနဲ့ပတ်သက်ပြီးစိန်လန်းအမိမြေဥက္ကဋ္ဌဆရာဝင်းမျိုးသူပြောပြပေးမှာပ
ါမြို့မှာရှိတဲ့ suffering တော့မယ်ဆိုရင်တော့ယဉ်ရန်နေရာကြက်တက်နေပြဿနာတို့အမိုက်ပြဿနာတို့ရေရှားပါတဲ့ပြဿနာတို့ဟာကြုံနေတယ်နော်ကျွန်တော်မြို့ပြတွေမှာနေထိုင်တာသူတို့ပြန်ရန်ကုန်မန္တလေးပေါ့နော်အဲ့တော့ရေရှားပါခြင်းကတော့နည်းနည်းခက်ခဲမယ်ဗာတူကတော့ long term investment ဆိုတော့ထွန်ယူတုတ်တဲ့ဘယ်ထဲကိုပါတော့တဲ့ခါကျတော့ဘာပဲလုပ်နိုင်လဲဆိုတော့လက်ရှိစီမံခန့်ခွဲမှုညံဖင်းတဲ့အတွက်လေလွင့်ဖိတ်ဆင်နေတဲ့ရှေးကိုပြန်ထိန်းသိမ်းနေနီးနေပဲကျွန်တော်တို့ကလုံမှမြို့ပြမှာရေပေးလေးနည်းနည်းတက်လာမယ်ဒါပေမဲ့လုံမောက်မှာမဟုတ်ဘူးအဲ့တော့သူကျတော့ရေရှည် investment တွေလာမှာမြို့ပြရေရရှိရအရှင်ပြေးလိမ့်မယ
်ရှင်မြို့ပြကအမှိုက်ပြဿနာရောရှင်
မိုက်တိတ်တဲ့ဟာမှာလေမြို့ပြရဲ့အနေနဲ့ကလက်ရှိစီပင်သားရစီမံခန့်ခွဲရေးဟာပွင့်လင်းမြင်သာမှုနဲ့တာဝန်ယူတာခံမှုမဟုတ်ဘူးပြီးတော့ elected တွေမဟုတ်ဘူး appointed တွေကပဲစီမံအုပ်ချုပ်နေတာဖြစ်တဲ့အတွက်အားနည်းချက်တွေအများကြီးရှိတဲ့ဆက်လက်တော့မိုက်တိတ်စင်းမှုကအင်မတန်မှအားနည်းတယ်ပတ်ဝန်းကျင်နဲ့ environmental sanitary နဲ့ကိုက်ညီတဲ့ standard ကိုမရဘူးဒီအတွက်ဆိုရင်စီပင်သားရဲ့ပွင့်လင်းမြင်သာမှုတွေကိုလုပ်ပေးဖို့လိုတယ်နောက်တစ်ခုကကျွန်တော် waste to energy လို့ပြောရတာနိုင်ငံတော်မှာကျင့်သုံးနေတဲ့အမိုက်က energy ထုတ်တဲ့စီမံရေးဒါကတော့ long term နဲ့တော့ပါတော့ပါဒါလေးတွေလုပ်ပေးဖို့လိုတယ်အဲ့မှာအရေးကြီးဆုံးကပြည်သူတွေကိုယ်တိုင်ကစူပေါင်းပါဝင်လာခုရက်ွက်ထဲမှာဒီအိမ်ကြီးချင်းပေါ့စူပေါင်းလုပ်တဲ့အာဒါဝိုင်းလို့ဝိုင်းစားပေါ့ဗျာဒီစနစ်ကိုပြုတ်ပြတယ်ဟာဘလို့ပြန်ပြီးတော့တက်သွင်းနိုင်တော့လဲဒါကျွန်တော်တို့တစ်ချိန်ရန်ကုန်မှာရှိခဲ့ပါတယ်ဟိုတုန်းကတော်တော်လေးဒါတွေကပျောက်ဆုံးသွားပြီအဲ့တော့တောင်းရက်ွက်ကပဲလူအရင်စူပေါင်းတန်ရှင်းတာတွေရေမြောင်းဆဲတာတွေဒါလေးတွေကိုကျွန်တော်ပြန်တက်သွင်းမှာပြုတ်ပြတက်နိုင်တာမိုက်ကိုညော်နေအောင်တေချာတက်ရရနဲ့စွန့်ပြရမယ့်နေရာမှာစွန့်ပြအောင်ဒါတွေကိုစီစဉ်ဆိုင်ရမ်းမှာဖြစ်တဲ့အတွက်ဒီ neighborhood management ကိုခေါ်တာပါမြို့ပြမှာလုတ်တဲ့နယ်လို့ကျွန်တော်ထင်တယ်အဲ့ဒါလုတ်ချင်းကဂျန်နဲ့ဟိုလူအချင်းတွေဖြစ်တဲ့ security ပေါ့ဗျာမြို့ပြလုံခြုံရေးကိုပါကျွန်တော်ထောက်ကူပြုမယ်လို့ကျွန်တော်ထင်တယ်ဘာလို့လဲဆိုတော့အခုကမြို့မှာအခု crime တွေကလည်းတော်တော်တက်လာတဲ့သဘောရှိရလေအဲ့တော့ပြည်သူရဲတွေနေနေကလည်းထိရောက်ဆိုတာဥပဒေစိုးမိုးရေးလို့ခက်နေတဲ့အခါမှာဒီလို neighborhood management နဲ့ဆောင်ရွက်နေတိုင်းနာတစ်ခုပြီးပြောကြမယ်လို့ကျွန်တော်ကထင်ပါတယ်ဒါကမြို့ပြအစ်စ်မှာလုတ်တဲ့နယ်ချက်ပေါ့
အဲ့တော့လန်တွေပိတ်ဆို့နေတဲ့ပြဿနာပါဆင
်လန်ကလည်း long term investment ရေရှည်လုပ်ရမယ့်အပိုင်းဖြစ်ပေမဲ့လက်ငင်းလုပ်နိုင်တာကရန်ကုန်မှာကားသွားနိုင်တဲ့လမ်းမှာလေးလမ်းသွားမယ်နေရာမှာတကယ်ပဲသွားနိုင်တာနှစ်လမ်းပဲဖြစ်နေတယ်မသွားနိုင်ရတဲ့အကြောင်းရင်းတွေကလမ်းတွေမကောင်းတာလည်းပါတယ်လမ်းတွေပေါ်မှာကျူးကျော်နေတာတွေလည်းပါတယ်ဆိုတော့ဒါတွေကိုပြည်သူလူထုပူးပေါင်းပါဝင်မှုနဲ့ရှင်းရင်တော်တဲ့တော့လမ်းပေါ်မှာသွားနိုင်တဲ့ကား area များလာမယ်ဆိုရင်အကျိုးရှိမယ်လို့ထင်ပါတယ်အဲ့တော့ဒီစိတ်ပိုင်းတစ်ခုတည်းနဲ့ကျွန်တော်ကဆက်ဆက်လုပ်ရမှာကဒါမျိုးပြမှာပြန်ကြသေးတယ်ရှိခဲ့မိုးရင်းငါဆိုင်လေးတွေလက်တို့ဆိုင်လေးတွေလမ်းပြန်ဖနှက်ဆိုင်လေးတွေကမျိုးပြရဲ့ဒီလို့ employment ကိုတိုက်ရိုက်ကူညီပေးတာဖြစ်တယ်လို့သူ့ရဲ့ buying power ကြောင့်လည်းရောင်းဝယ်မှာအတိုင်းအတာတစ်ခုဒီသူကအဆင်ပြေနေတယ်အဲ့တော့ဒီဂျန်ကြတွေကိုကျွန်တော်တို့ကစနစ်တကျဖြစ်နိုင်အောင်ဘယ်လိုစီမံခန့်ခွဲမလဲနေရာလေးတွေပေးတာတွေ common spot ပေးတာတွေတော့ဒါလဟာပြင်းလေးလေးကိုဟာမျိုးတွေကိုဖြစ်ရစမ်းမလို့ပဲနဲ့ဒေချာလုတ်ပေးနိုင်မယ်ဆိုရင်ဒီပတ်ဝန်းကျင်တန်ရှင်ရော land တောင်းလို့ကြက်တောင်းမှုရောနောက်တစ်ခုကမျိုးပြအလုပ်ကန်ဖန်တီးမှုကိုပါသူကသွားပြီးတော့အကျိုးသက်ရောက်မလို့ထင်ပါတယ
်ပြည်သူတွေလက်ရှိခံစားနေရတဲ့ပြဿနာပေါ့နော်ခြေလက်နဲ့မျိုးပြခွဲပြ
ီးခြေလက်နဲ့မျိုးပြပေါ့ဟုတ်ကဲ့ပါ
ဟုတ်ကဲ့ပါဆက်ရေရှည်ကြတော့ရေရှည်စီမံကိန်းနဲ့လောက်ကမဲ့အလုပ်တွေပေါ့နော်ဘာတွေရှိပါလဲဆက
်ရေရှည်နဲ့ကြတော့ကျွန်တော်တို့ခြေလက်ပိုင်းမှာတော့ညီအားခြေခံနဲ့စီးပွားဖွံ့ဖြိုးတိုးတက်အောင်လုပ်ပေးဖို့လိုတယ်ညီတွေကများပြီးတော့ရှားနေတယ်
ဘာလို့ရှားလဲဆိုတော့လူနည်းစုကတိုင်တွေ့ထားတာဖြစ်တဲ့အတွက်နေရာဥပဒေတွေကိုပြန်ပြီးတော့ကောင်းမွန်အောင်ပြည်သူကိုတကယ်အကျိုးပြုမယ်နေရာဥပဒေတွေပြန်လည်ရေးဆွဲပြီးရင်ဒီ land based economy အတွက်ကိုအစိုးရကနေပြီးတော့ပြည်သူရဲ့အစိုးရရဲ့ကုမ္ပဏီဖွဲ့စည်းရေးတွေရင်းနှီးနှုံးမှုရအောင်အားပေးဖို့လိုတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့မှာလက်ရှိမြေယာမဲ့က40ရာခိုင်နှုန်းလောက်ရှိနေတယ်ရွာတွေမှာ။အေအော်ဒီတိုင်းမှာဆိုရင်မြေလို့မြေယာမရှိတော့ဖြစ်ပေမဲ့ချို့နေရာတွေမှာမြေလို့မြေယာနေရာရှိနေမှာ။အမှပဲကိုကျိုးမကြီးပဲဆိုပါတော့ဗျာပဲကိုကျိုးမအများစုကတတော်ဌာနထိန်းသိမ်းပြီးတော့ကျွေးဝိုင်းနေဖွဲ့စည်းရတာဖြစ်တယ်။ဒီနေရာမှာလည်းချို့နေရာတွေတော့ပြည့်နေပြီပေါ့နော်။အဲ့တော့အဲ့လိုပြတ်သွားတဲ့နေရာတွေမှာကျွန်တော်တို့ကဘလို့ဒါဆိုမြေယာပြန်လည်နေချာချထားရင်းနဲ့ပတ်ဝန်းကျင်ထိန်းသိမ်း project တွေလုပ်ပြီးရင်ဒါဒီ investment ရကိုတော်တော်ရံပြီးတိုးတက်လာမယ်သဘောရှိတယ်။မြေယာမိတ်တွေတူဦးကြီးရင်းနှီးမြှုပ်နှံနိုင်ဖို့ရောအသက်ဆိုင်တဲ့ကျွန်တော်လုပ်ငန်းရှင်တွေတော့ရင်းနှီးမြှုပ်နှံနိုင်ဖို့ရောလိုအပ်တဲ့ဥပဒေကြောင်းရာကာဝေးပေးဖို့နဲ့အထောက်ပံ့တွေလုပ်ပေးမယ်ဆိုရင်တော့ငွေတလုံးနဲ့နှစ်နှစ်ကောင်တော့ပြင်နိုင်တဲ့သဘောဖြစ်တာပေါ့ဗျာ။ကျွန်တော်တို့လုပ်ကြတဲ့ fund ပြီးသားဖြစ်မယ် investment နဲ့ရသွားမယ်လို့ကျွန်တော်ထင်တယ်။ဆိုတော့မြေယာမိတ်တွေကိုလည်းရှင်းပြသားဖြစ်မှာဖြစ်ပါတယ
်။ရင်းရှင်မှစွန့်ရင်ကအရေးပါပါတယ်ဆရာ။ဒီစွန့်ရင်အတွက်ဘာတွေလုပ်ပေးဖို့လိုပါလဲဆရာ
။ဆိုင်အရင်းရင်းရအောင်လုပ်ဖို့ဆိုရင်တော့ renewable ဆိုင်တွေကိုတခြားပြန်ပြီးတော့အကောင်နဲ့ဖောက်ရမယ်။တော်တော်လည်းပဲလက်ရှိအစိုးရရဲ့ကြိုးပမ်းမှုကတော့ဒီ central grid လို့ခေါ်တဲ့ဘ ഹു တအားပေးလိုင်းပေါ်မှာခြေပြူတဲ့ဟာတော့50ခန်းလုံးပြီးဆက်မယ်လို့လုပ်တာတွေရှိတယ်ပေါ့နော်။ဒါတော့လုပ်ပါ။တော်တော်လည်းပဲကျွန်တော်လိုနေတာဒီ non off grid လို့ခေါ်တဲ့ဒီဓာတ်လိုင်းနဲ့ချိတ်တယ်မှုရှိတဲ့တက်ဆိုင်ရနေနေလိုက်မှာခွင့်ပြုတဲ့ renewable energy grid တွေအရင်ကျောင်းနံပို့လို့ဖို့အတွက်ကိုကျင်းဒီပေါက်ကိုလိုရဲအဲ့တွင်နိုင်ငံကြတဲ့ပူပေါင်းဆောင်ရွက်တာတွေနော်ကိုဘက်ကနေပြီးတော့လိုအပ်တာတွေရှင်းရှင်းဖို့ရေသူတို့က R&D ပေါ့ research and development မှာကျွန်တော်ယူနီတွန်းမှုတွေလိုပါတယ်ဆိုတော့အဲ့ဒါအဖြစ်မနေလို့လုပ်ရမယ့်ကိစ္စကိုတိုက်ပြေးရော agriculture တို့မျိုးတို့ data ဆိုင်ရာမျိုးတွေကိုချိန်ရမယ်ပေါ့နော်ဒါတွေကကျွန်တော်ကတကယ် machine ဖြစ်ကိုလုပ်ဖို့အားကျင်းလုပ်ဖို့လိုအပ်တဲ့ကိစ္စရက်တွေပ
ါမြို့ပြအတွက်ရောဆရာ
မျိုးပြနဲ့ပတ်သက်ပြီးတော့ပြောရရင်တော့ urban planning ကိုတည်ထားဖို့ပြင်ဆင်ဆောင်ရွက်ပေးဖို့လိုတယ်ကျွန်တော်တို့အခုရှင်းနေတာကစင်းမီတို့နဲ့ရှင်းနေတဲ့ကိစ္စတွေဖြစ်တယ်လေဒီလိုနေရာရဲ့ပတ်ဝန်းကျင်ကိစ္စတွေရှင်းဖို့ဆိုတာအတော့တခုပြီးတော့နီလန်းကတော့ကျွန်တော်ဒီ master plan ကိုတခြားပြန်လို့အခုလေဂျမ်းမင်းတော့လုပ်ထားရရှိတယ်အဲ့တော့လိုအပ်ချက်က90 billion လို့မလို့20 billion လို့မလို့အစရှိပြီးကြောနေတာပေါ့နော်ဒီလိုတခြားကျွန်တော်ကပြန်ချပြင်လဲမြင်တာမဟုတ်အောင်ပြခါလေးကျတော့ plan တွေရှိပြီးတော့မှ plan တွေချပြီးရင်ကွက်ပြီးတော့ဒီ plan ကိုတည်တဲ့လူတွေကလိုက်ပြီးတော့မြေတွေလိုက်ဝယ်ပြီးရင်းနှီးမြှုပ်နှံလို့မဟုတ်ပဲနဲ့ပြင်လဲမြင်တာအောင်ပေါ့နော်ဒီ plan တွေကိုတခြားဆွဲဒီလူတွေပါဝင်ပြီးတော့ဆွဲအားလုံးမြင်အောင်ပြပြီးတော့လိုအပ်တဲ့ investment ကိုရှာပွဲနီးလန်းနဲ့ဒီမြို့ပြဖွံ့ဖြိုးတာလုံးပါလေကျွန်တော်ဆောင်းရတဲ့ land ဒီမြေဟာဒီမြို့မှာတခုအင်းစည်းတွေအားကြီးလာတာလေအဲ့တော့ affordable housing နဲ့မလုံးနိုင်ဘူး traffic jam ဖြစ်တဲ့ waste management ညံ့နေဆိုတာဒီ urban planning အောက်မျိုးပေါ့နော်ဒါတွေဖြစ်နေနိုင်ငံတကာမှာကျင့်သုံးနေတဲ့ urban regeneration ပေါ့မြို့ပြကိုပြန်လည်စိမ့်လိုက်အောင်လုပ်တဲ့ဤစနစ်တွေနဲ့တွဲလို့ပို့လို့တယ်အဲ့ဒါဆိုရင်ကျွန်တော်တို့ချက်ချင်းကိုကျွန်တော်မြို့ပြမှာ energy နဲ့ပတ်သက်တဲ့ standard code တွေ building code တွေ urban planning code တွေပြန်ပြီးတော့အသက်သွင်းဖို့လိုတယ်နော်ပြီးတော့အဲ့ဒါလိုအပ်လို့ capacity building ပေါ့ဗျာတခြားနဲ့လူတွေ private sector တွေကိုပေးဖို့လိုလို့ financial package နဲ့နောက်ကတွဲပေးနိုင်မယ်ဆိုရင်တော့ဒါနောက်9နှစ်10နှစ်ပြန်မှဒီ urban development အဖောက်ကြီးပြီးရင်တော့ဆောင်းကကျွန်တော်တို့ယာယီရှင်းတာရဲ့ပြဿနာတွေကဒီချိန်မှာပြေလည်သွားမယ်လို့ကျွန်တော်ထင်တယ
်ဆရာဝင်းမျိုးစုရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
ဒေါက်ခင်မျိုးတက်ရဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုတောက်ကြနေညပိုင်းမှာအစ်နားဆင်နိုင်ပြီးအခုလိုစနေမနေ့ပိုင်းမှာတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါရစေ။ VOA American တန်ရဲ့စနေနေ့မနေ့ဖက်အစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါရစေ
။ American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။တောရရှင်များခင်ဗျာ။မကြခင်ကကမ်ဘောဒီးယားနိုင်ငံကိုတွားရောက်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီပြောဆိုခဲ့တာကတော့သူ့ရဲ့မျှော်လင့်ချက်ဟာပါတီစုံဒီမိုကရေစီစနစ်နဲ့ပေါ်ထွက်လာမယ့်အကျိုးရလဒ်တွေဟာအမြဲတမ်းရှင်သန်နေမယ်ဆိုတာကိုကမ်ဘောဒီးယားနိုင်ငံသူနိုင်ငံသားတွေလက်ခံလာလိမ့်မယ်ဆိုတာပဲဖြစ်ပါတယ်။ကောင်းမွန်တဲ့အုပ်ချုပ်ရေးစနစ်လူတိုင်းလက်ခံတဲ့လွတ်လပ်ခွင့်လူ့အခွင့်အရေးစတာတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့နှစ်နှစ်ကာကာအလေးနဲ့ထားပါတယ်လို့ပြောဆိုခဲ့ပါတယ်။ဒီအခန်းကဏ္ဍတွေနဲ့ပတ်သက်လို့ဖြစ်ပေါ်တိုးတက်မှုတွေကိုလည်းအရေးထားမှုတွေလိုက်နာကြည့်ညံမှုတွေကိုလည်းအခြေခံပြီးတော့နှစ်နိုင်ငံကြားမှာဆက်ဆံရေးတွေကမ်ဘောဒီးယားနိုင်ငံသားတွေရဲ့တာယာဝါပြောမှုဖြစ်စေရေးအတွက်ဖြစ်နိုင်ခြေရှိတဲ့မျှော်လင့်ချက်တွေကိုအလေးထားတဲ့အကြောင်းပြောဆိုခဲ့ပါတယ်။ကမ်ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့ဆွေးနွေးခဲ့ကြစဉ်အတွင်းနိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကဒီမိုကရေစီနီလန်းကြီးရွေးချယ်တင်မြှောက်ထားတဲ့အစိုးရတရားအနေနဲ့ပြည်သူလူထုကရွေးချယ်တင်မြှောက်ထားသူတွေရဲ့သူတို့ရဲ့လှုပ်ဆောင်စရာရှိတာတွေကို လှုပ်ဆောင်နေတာနဲ့ပတ်သက်ပြီးတော့ဖမ်းဆီးအရေးယူလာတဲ့တိုက်ခိုက်မှုတွေမခံရအောင်တာဝန်ခံပေးရလိမ့်မယ်လို့ပြောဆိုခဲ့ပါတယ်။ဒီထဲမှာအတိုက်ခံပါတီရဲ့ခေါင်းဆောင်ဖြစ်တဲ့ဆမ်ရင်းစီဟာနိုင်ငံခြားရေးဝန်ကြီးဖြစ်တဲ့ဟောင်နန်ဟွန်းကိုအသေးရဖြတ်ပါတယ်ဆိုပြီးတော့အစိုးရကဖမ်းဆီးဖို့အမိန့်ထုတ်ထားတာနဲ့လည်းတက်ဆိုင်နေပါတယ်။ကမ္ဘောဒီးယားနိုင်ငံဟာနောက်နှစ်မှာရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေတယ်လို့2018ခုနှစ်ကျရင်လည်းထပ်မံပြီးတော့ရွေးကောက်ပွဲကျင်းပဖို့ရှိနေပါတယ်။အဲ့ဒီအခါမှာရဲရဲဝံ့ဝံ့ပြောဆိုနှံ့ခွင့်ရှိဖို့လိုအပ်တယ်လို့ငြင်းငြင်းစွာနိုင်ငံရေးငင်းခုန်ပြောဆိုခွင့်ပြုဖို့လည်းအရေးကြီးပါတယ်။အမေရိကန်ပြည်ထောင်စုဟာကမ္ဘောဒီးယားနိုင်ငံနဲ့စီးပွားရေးဆက်ဆံမှုတိုးတက်စေဖို့ကိုဆက်လက်ပြီးတော့စိတ်ဝင်စားနေစေဖြစ်ပါတယ်။ပြောရမယ်ဆိုရင်အမေရိကန်ပြည်ထောင်စုဟာကမ္ဘောဒီးယားနိုင်ငံရဲ့အကြီးဆုံးထုတ်ကုန်ဈေးကွက်ကြီးဖြစ်နေပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလအတွင်းကပဲနှစ်နိုင်ငံအတွင်းပထမဆုံးရှင်ပြိုင်မှုနဲ့ဖွံ့ဖြိုးမှုဆိုင်ရာဆွေးနွေးမှုကိုပြုလုပ်ခဲ့ပါတယ်။အခုအခါမှာတော့ကျွန်တော်တို့ဟာရှေ့မကြခင်ပေါ်ပေါက်လာမဲ့ကုန်သွယ်ရေးနဲ့ယင်းနှီးမြှုပ်နှံမှုအတွက်သဘောတူညီမှုတွေလုပ်ငန်းတွေချမှတ်ဖို့အတွက်ပြင်ဆင်နေကြပြီလို့ဝန်ကြီးကယ်ရီကပြောကြားခဲ့ပါတယ်။ကျွန်တော်တို့ဟာပုံမှန်ပြီးတော့လေးနက်တဲ့ကုန်သွယ်ရေးနဲ့စီးပွားရေးယင်းနှီးမြှုပ်နှံမှုတွေဖော်ဆောင်နေတယ်လို့ကမ္ဘောဒီးယားနိုင်ငံရဲ့တရားရေးစနစ်ပုံမှန်အားကောင်းလာစေဖို့နဲ့အဂတိလိုက်စားမှုကိစ္စတွေကိုအဖြေရှာရေးအတွက်ကူညီဆောင်ရွက်ပေးသွားမှာဖြစ်ပါတယ်။အဆုံးမှာတော့အမေရိကန်ပြည်ထောင်စုဟာဖေဖော်ဝါရီလအတွင်းမှာကျင်းပမယ့်အမေရိကန်ပြည်ထောင်စုနဲ့အာဆီယံထိပ်သီးညီလာခံကိုကမ္ဘောဒီးယားနိုင်ငံပါဝင်တက်ရောက်ဖို့ကြိုးစားပါတယ်လို့ပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုနဲ့ကမ္ဘောဒီးယားနိုင်ငံနှစ်နိုင်ငံကြားအတူတကွစိုးရိမ်မှုရှိတဲ့ချင်းချောက်မှုတွေကတော့အစွန်းရောက်တဲ့အကြမ်းဖက်မှုတွေအပေါ်တံပြန်ရေးကိစ္စဖြစ်ပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ဟာအိုက်ဆဲတွေအပေါ်အမေရိကန်ကဥဆောင်ပြီးတော့ခြေမုံတိုက်ခိုက်မှုတွေမှာပါဝင်ဆောင်ရွက်ဖို့အတွက်စိတ်ဝင်စားတဲ့အကြောင်းပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဟာကမ္ဘောဒီးယားနိုင်ငံနဲ့ပူးပေါင်းပြီးတော့တခြားကိစ္စတွေဖြစ်တဲ့ကျန်းမာရေး၊စားနပ်ရိက္ခာ၊ဖူလုံရေး၊မိုင်းရှင်းရေးစတာတွေကိုဆောင်ရွက်သွားမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာမဲခေါင်မြေဝန်းဒေသရေရှည်ဖွံ့ဖြိုးတိုးတက်ရေးကိုလည်းဆက်လက်ပြီးတော့အကူအညီပေးဆောင်ရွက်နေပါတယ်။အမေရိကန်ပြည်ထောင်စုဟာကမ္ဘောဒီးယားနိုင်ငံအပါအဝင်အာဆီယံနိုင်ငံတွေနဲ့အတူလက်တွဲပြီးတော့ဒေသန္တရအရေး၊ကမ္ဘာအရေးကိစ္စတွေကိုဆက်လက်ပြီးပူးပေါင်းဆောင်ရွက်သွားဖို့ဆုံးဖြတ်ထားကြပါမယ်ခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားမြင်အားကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VO ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစဆုံးကိုမနက်၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ပြန်ပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။အခုစနေမနက်ဖက်အစီအစဉ်အဆုံးမသက်ခင်မှာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးပါဦးမယ်ရှင
်။ဆီးရီးယားနိုင်ငံမြောက်ပိုင်းမှာသမ္မတဘက်ရှာအယ်အဆက်ကိုဖျောက်ချဖို့အတွက်ကြိုးစားနေတဲ့တပုံတွေကိုရုရှားကလေကြောင်းတိုက်ခိုက်မှုတွေပြင်းပြင်းထန်ထန်လှုပ်ဆောင်နေတာကြောင့်အလက်ပိုမျိုးကတောင်းနဲ့ချတဲ့ဆီးရီးယားပြည်သူတွေနေနေဆွန့်ခွာပြီးတူရကီနိုင်ငံစီဥတီပြီးထွက်ပြေးနေကြပါတယ်။မြောက်ကိုရီးယားကစီစဉ်ထားတဲ့ပဲထင်းတက်ဒုံးကျည်ပစ်ခတ်ဆန်းသက်မဲ့အစီအစဉ်ဟာရန်စတဲ့သဘောနဲ့ဒေတာရင်းတည်ငြိမ်မှုပြက်ပြားအောင်လုပ်နေတဲ့နောက်ထပ်လုပ်ရဖြစ်ကြောင်းတောက်ကြံတဲ့တယ်လီဖုန်းနဲ့စကားပြောကြရမှာအမေရိကန်သမ္မတဘရစ်အိုဘားမားနဲ့တရုတ်သမ္မတရှီဂျင်ပင်တို့သဘောတူခဲ့ကြတယ်လို့သမ္မတအင်ဗျူကပြောပါတယ်။အခုလိုဆန်းသက်မှုဟာကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်ထားတာကိုထပ်ပြီးချိုးဖောက်တာလို့ခေါင်းဆောင်တို့ကပြောကြားကြောင်းသမ္မတအင်ဗျူကြေညာချက်မှာဖော်ပြထားပါတယ်။စီးနဲ့တရွေနမူနာတွေထဲမှာဇီကာဗိုင်းရပ်စ်ပိုးရှင်တန်လှုပ်ရှားနေတာတွေ့ရတယ်လို့ဘရာဇီးကျန်းမာရေးအရာရှိတွေကပြောပါတယ်။တမန်နန်းရှုံတာကလည်းတဆင်လဲဇီကာဗိုင်းရပ်စ်ပိုးကူးစက်နိုင်တဲ့အန္တရာယ်ရှိတယ်လို့အပူပိုင်းဒေသယောဂါများသုတေသနသိပ္ပံဖောင်ဒေးရှင်းကဥက္ကဋ္ဌကတောက်ကြံတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။စစ်တရင်မှုကင်းတရင်ဒါမှမဟုတ်အချင်းပြတ်ချဆမှုတရင်တွေကိုရယူကြတဲ့တရင်တောက်တွေအချမ်းဖက်တိုက်ခိုက်မှုကနေအကာအကွယ်ပေးနိုင်အောင်အတွက်အစိုးရတွေတရားရုံးတွေနဲ့တရင်မီဒီယာအဖွဲ့တွေကပိုးပြီးလှုံ့ဆော်ရကြဖို့အတွက်ထိတ်တန့်တရင်ဌာနတွေကတောက်ကြံနေမှာတိုက်တွန်းလိုက်ကြပါတယ်။အီရတ်၊ဆီးရီးယား၊ပါကစ္စတန်နဲ့မြောက်ကိုရီးယားနိုင်ငံတွေကပဋိပက္ခဖြစ်ပေါ်နေတဲ့နေရာတွေမှာတရုတ်လိုမောင်းသူမဲ့ drone ယာဉ်တွေကအဓိကနေရာယူနေကြတာနဲ့အတူတရုတ်ရဲ့ drone ယာဉ်ထုတ်လုပ်မှုကအထင်မြင်ပဲနိုင်ငံတကာဥဆောင်သူဖြစ်လာပါပြီ။
စနေနေ့မနက်ဖြန်နောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြေညာပေးသွားတာပါ။ဒီမနက်စီစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နီယာဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့အိုင်ရင်ဥရကူဖြစ်ပါတယ်။ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လိမ့်မယ်အစီအစဉ်တွေကိုလှိုင်းဒိုမီတာ16 19 25တို့ကနေဖမ်းယူနားဆင်နိုင်ပါရဲ့ရှင်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွားညိုပါရှင်။
This program has come to you from the Voice of America, Washington.